Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American အတန်ရဲ့2022ခုနှစ်မတ်လ17ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ပြီးတော့ထုတ်လွှင့်ပေးနေပါပြီရှင်လိုင်းဒိုမီတာ32 40 48တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ကျွန်မများသတင်းအောင်ပါဒီကနေ့မနက်ပိုင်းနားဆင်ရမယ့်သတင်းတွေမှာတော့ American ပြည်ထောင်စုအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှဗုဒ္ဓဟူးနေ့ကပြုလုပ်တဲ့ကြားနာပွဲမှာမြန်မာအရေးကိုလည်းထည့်သွင်းဆွေးနွေးခဲ့ပါတယ်
။ You have been the forefront of supporting human rights and democracy in my country and I'm really grateful for that.There is much more US can and
Obama campaign UK ဖွဲ့ဝင်မတ်ဝင်းနှွင်းပွင့်တို့ပြောသွားရပါ။ဒီသတင်းနဲ့အတူမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာသတင်းမီဒီယာတွေတိတိတသားပြစ်မှတ်ထားပြီးတော့တိုက်ခိုက်ခံလာနေရတဲ့အကြောင်းဂျာမနီနိုင်ငံဘာလင်မြို့က CDM လှုပ်ရှားမှုမှာပါဝင်တဲ့မြန်မာတန်ရုံးဝင်တဲ့နှစ်ဦးကိုယာယီကထုတ်ပယ်ခံရတဲ့အကြောင်းဗြိတိန်နိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးဦးကျော်စွာမင်းနဲ့ဆက်သွယ်မင်းနဲ့ချက်မြန်မာစစ်ကောင်စီပြည်ပအကျိုးဆောင်မှားရမှုဘလောက်ထိထိရောက်နိုင်မလဲသုံးသပ်တင်ပြခြင်းနဲ့ကရင်ပြည်နယ်ဘက်မှာမြန်မာစစ်တပ်နဲ့ KNL တို့ကြားမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အကြောင်းစတဲ့သတင်းတွေကိုနားဆင်ရပါမယ်။အစီအစဉ်နောက်ပိုင်းမှာတော့ဥကြုံစံတာရဲ့မြန်မာအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးဖို့ရှိပါသေးတယ်။ဒီလိုအစီအစဉ်တွေမတိုင်ခင်မှာအခုအရင်ဆုံးကြာတာပရင်းနေ့မနေ့ပိုင်းအတွက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါရှင်။
မြန်မာနိုင်ငံမှာဆက်အနာသိမ်းမှုကိုစန့်ကျင်သူတွေပေါ်အကြမ်းဖက်မှုကိုရှုတ်ချပြီးစစ်တပ်အနေနဲ့ထင်းထင်းထင်းထင်းလှုပ်ဆောင်မှုတိုက်တွန်းတဲ့ကြေညာချက်ထုတ်ပြန်ရေးကုလသမဂ္ဂလူညီရေးကောင်စီကသဘောတူလိုက်ပါတယ်။ဒါပေမဲ့ဆက်အနာသိမ်းမှုပေါ်ရှုတ်ချရဲဆိုတဲ့အသုံးအနှုန်းနဲ့ဆက်လက်အရေးယူလှုပ်ဆောင်မယ့်ကိစ္စကိုတော့တရုတ်၊ရုရှား၊အိန္ဒိယနဲ့ဗီယက်နမ်နိုင်ငံတွေကကန့်ကွက်တာကြောင့်ဆုံးဖြတ်ချက်တွေကနေခြံထားခဲ့ရတယ်လို့လည်းရိုက်တာသတင်းကရေးပါတယ်။ဗြိတိန်နိုင်ငံကရေးသားတင်ဆွင်တဲ့ဆုံးဖြတ်ချက်မူကြမ်းကိုတော့ဖွဲ့ဝင်နိုင်ငံတွေရဲ့သဘောတူညီမှုရဖို့လိုအပ်တယ်လို့လူညီရေးကောင်စီစည်းဝေးကတရားဝင်တပြုရမှာဖြစ်ပါတယ်။ဖေဖော်ဝါရီလ၁ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်တာကိုငြင်းချမ်းစွာကန့်ကွက်ဆန္ဒပြနေသူတွေကိုမြန်မာလူညီရေးတပ်ဖွဲ့တွေကအကြမ်းဖက်နေနေမှုကြောင့်ထိခိုက်ဒေဆုံးမှုတွေတိုးလာနေချိန်မှာပဲလူညီရေးကောင်စီမှာဆုံးဖြတ်ချက်ချဖို့လက်ခံလိုက်တာပါ။လူညီရေးကောင်စီရဲ့ဆုံးဖြတ်ချက်ကမြန်မာစစ်အာဏာရဲ့နေပေါ်တက်ရောက်မှုရှိမယ်လို့မျှော်လင့်ကြောင်းလဲကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုလိုက်ပါတယ်။
I hope that with this statement there will be an increasing conscience in the military in Myanmar.
ဖက်စီတာလူအလုံးကိုပြန်လွတ်ပေးဖို့ရွေးကောက်ပွဲရလဒ်ကိုလေးစားဖို့ပြပြဆိုမှုမရှိပေမဲ့ဒီမိုကရေစီအတွင်းကုပြောင်းမှုကျိုးပန်းနေတဲ့အခြေအနေမျိုးပြန်ရောက်လာအောင်မဖြစ်မနေလုပ်ဖို့လိုတယ်ဆိုတော့မြန်မာစစ်တပ်အနေနဲ့ပို့ပြီးတော့အတိတ်တရားရှိလိမ့်မယ်လို့ပြောလင့်ပါတယ်ဆိုပြီးအတွေ့အမှုချုပ်ကပြောဆိုသွားတာပါဆန္ဒပြပွဲတွေပေါ်နိုင်ငံမှုတွေကြောင့်တည်ဆုံးသူဖြစ်အတည်ပြုနိုင်သူ68ယောက်ရှိတဲ့အကြောင်းလဲကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူစတီဖင်ဒူချာရစ်ကဗိုလ်ထုံးနေဒင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ် ။မြန်မာနိုင်ငံမှာစစ်တပ်ကအနာသိမ်းလိုက်တဲ့လုပ်ရပ်ပေါ်အမေရိကန်ပြည်ထောင်စုကနောက်ဆက်တွဲအရေးယူရနေတဲ့တမတော်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့သားသမီးနှုန်းနဲ့သူတို့ထိန်းချုပ်ထားတဲ့ကုမ္ပဏီ6ခုကိုပိတ်ဆို့တံခတ်အရေးယူလိုက်ပါတယ်။အနာသိမ်းမှုမှာအဓိကတာဝန်ရှိတဲ့မြန်မာစစ်ကောင်စီရဲ့တားပစ်သူအောင်ပြေဆုံးသမီးဖြစ်သူခင်သေးသမွန်နဲ့သူတို့ဥဆောင်လုပ်ကင်နေတဲ့ကုမ္ပဏီ6ခုကိုအရေးယူလိုက်တဲ့အကြောင်းအမေရိကန်ဗန်ဒိုင်းဝန်ကြီးဌာနကပေါ်ထုံးနေမှာပဲကြေညာလိုက်တာပါမြန်မာနိုင်ငံမှာဒီမိုကရေစီနီးကျရွေးချယ်တင်မြှောက်ထားတဲ့အစိုးရကိုဖယ်ရှားပြီးအာဏာသိမ်းတဲ့လုပ်ရည်နဲ့အာဏာသိမ်းမှုကိုဆန့်ကျင်တဲ့အနေနဲ့ငြိမ်းချမ်းစွာဆန္ဒပြသူတွေကိုရရဆက်ဆက်တပ်ဖြတ်တဲ့လုပ်ရည်အတွေ့တုံ့ပြန်တဲ့အနေနဲ့အရေးယူခဲ့တာဖြစ်ကြောင်းလည်းထုတ်ပြန်ခြင်းမှာဖော်ပြထားပါတယ်ငြင်းချမ်းစွာဆန္ဒပြသူတွေပေါ်အကြမ်းဖက်ဖြိုခွင်းတဲ့လုပ်ရာလက်ခံနိုင်စရာမရှိကြောင်းလဲအမေရိကန်ဗန်ဒိုင်းဝန်ကြီးဌာနပြည်ပပိုင်ဆိုင်မှုထိန်းချုပ်ရေးဌာနရဲ့ညွှန်ကြားရေးမှူးအန်ဒရီးယားကာကီကပြောပါရယ်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာပြည်သူတွေနဲ့အတူရပ်တည်ကြောင်းနဲ့အာဏာသိမ်းမှုနဲ့အကြမ်းဖက်မှုလုပ်ရတွေအတွက်တာဝန်ရှိသူတွေတာဝန်ခံမှုရှိလာအောင်ဆက်လက်ကြိုးပမ်းသမှာဖြစ်ကြောင်းလဲပြောဆိုထားပါရယ်အာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆက်စုကြီးတမန်တော်ဦးဝင်းမြင့်နဲ့အရက်ဖက်လူမှုဖွဲ့စည်းကပုဂ္ဂိုလ်တွေဒရင်တောက်တွေလူခွင့်ရလူရှားသူတွေပါဝင်ဖမ်းဆီးထားသူတွေအလုံးကိုပြန်လွတ်ပေးဖို့လည်းတောင်းဆိုထားပါတယ်မြန်မာနိုင်ငံမှာငြင်းရဲစွာဆန္ဒပြသူတွေပေါ်အကြမ်းဖက်နှိမ်နင်းတဲ့လုပ်ရည်အတွက်တာဝန်ယူမှုရှိအောင်အမေရိကန်နဲ့ဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းလည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပေါ်ထုံးနေမှာပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ဒီမိုကရေစီနီးကျရွေးချယ်ထားတဲ့အစိုးရကိုအာဏာပြန်လွှတ်ပေးဖို့ ငင်းရသောဆန္ဒပြသူတွေကိုနေနေမှုတွေချက်ချင်းရဖို့ဖမ်းဆီးထားသူတွေအလုံးကိုပြန်လုပေးဖို့လည်းတောင်းဆိုထားပါရဲ့။မြန်မာနိုင်ငံကနေခလုံးဝဲရဖို့ကြိုးပမ်းသူတွေကိုထိုင်းနိုင်ငံကပြန်မောင်းမထုတ်ဖို့နိုင်ငံကလူ့ခွင့်ရလှှမ်းမှုဖော်တခုဖြစ်တဲ့ HRU ကတိုက်တွန်းလိုက်ပါရဲ့။ခလုံးဝဲပေးသင့်တဲ့လူတွေဟုတ်မဟုတ်ဆိုတာကိုဆုံးဖြတ်နိုင်အောင်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကိုအပြည့်အဝလောက်ကံဝင်ပြုဖို့လည်းဗိုလ်ထုနေကထုတ်ပြန်တဲ့ကြေညာချက်မှာတိုက်တွန်းထားပါရဲ့။ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်းဒေသမှာပြည်ရဲ့တင်းငွေနေတုန်းကမြန်မာနိုင်ငံတက်ချိလေးနယ်စပ်ကိုဖျက်ချလာတဲ့တန်ခါနှစ်ပါးအမျိုးသမီးလေးဦးနဲ့အမျိုးသားနှစ်ဦးစုစုပေါင်းမြန်မာနိုင်ငံသားရှိဦးကိုဒေသခံထိုင်းစစ်တပ်ကစစ်ဆေးတွေ့ရှိခဲ့ပြီးပြန်မောင်းထုတ်ခဲ့တဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားတာပါမြန်မာနိုင်ငံမှာဆီယနာတိမ်မှုကိုစန့်ကျင်တဲ့လှုပ်ရှားမှုတွေကိုအကြမ်းဖက်ဖြိုခွဲခံရတာကြောင့်ထွက်ပြေးလာသူတွေဟုံးမှုဆိုတာကိုထိုင်းအာဏာကနေစစ်ဆေးတာမရှိဘဲပြန်လွတ်ခဲ့တာလို့လဲဒေသခံသတင်းတွေကိုကိုကဖော်ပြထားတာပါမြန်မာနိုင်ငံကထွက်ပြေးလာသူတွေကိုမောင်းမထုတ်ဖို့လဲ HR ဖွဲ့ရဲ့ဒုက္ခသည်နဲ့ရွှေပြောင်းချေချသူတွေအခွင့်အရေးဆိုင်ရာဒါရိုက်တာဘေးဖိလစ်ကထိုင်းအာဏာတွေကိုတိုက်တွန်းထားပါတယ်လူခွင့်ရေးလှှရှားသူတွေသတိပေးနေချိန်မှာပဲနေဆက်ဒေသကအခြေအနေကိုထိုင်းအာဏာတွေကိုလည်းလာရောက်ကဲခတ်နေရတယ်ရှိတယ်လို့လဲဒေသခံထိုင်းသတင်းတော့တယောက်က VOE ကိုပြောပါတယ
်အမိတ်လည်းမလာဘူးလေသူရဲ့ဒီလိုကအဆူဆူရောက်တာတော့တက်တာကျွန်တော်တို့ကဆိုက်ဘော်တွေတကယ်ဖြစ်လာတယ်နာလို့ဖတ်ပြီးလာတယ်စစ်တနာပြည့်သူစစ်စစ်ရဲ့ဖြစ်လာပြီလို့သူမသိဘူးလေအကြံတည်းကလည်းလူလာမယ်ပဲဒီလိုဒီလိုလာလို့လာပြီးမှဒီလိုအဆူဆူရောက်ရမယ်ဒါဆိုရင်ချက်ထားတော့
ထက်စစ်တဲ့ကြီးကဘိုးချုပ်ကြီးနော်ရောင်ဖန်ကြီးကဝတ်ထဲရဆိုရင်လေတင်းလာနေတော့ကပဲနေဆက်ဒေတာကိုရရင်နဲ့ရောက်ရှိလာပြီးအခြေအနေကိုကြည့်ရှိစစ်ဆေးသွားခဲ့တယ်လို့မြန်မာနိုင်ငံကနေတင်းချောင်လာသူတွေရောက်ရှိလာနေတဲ့အခြေအနေကိုဆွေးနွေးခဲ့ကြတယ်လို့လေဒေတာကန်တဲ့နေ့မှာဖော်ပြကြပါတယ်ခင်ဗျာ
ဒီလိုအမေရိကန်တံမနက်ဖက်မြန်မာဝါသားအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိဒိုင်းလိုမီတာ32 kHz 938တို့ညပိုင်းလိုမီတာ40 kHz 98တုံညာပိုင်းလိုမီတာ48 kHz 615တုံညာနဲ့ပိုင်းနမီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာတံငါချက်တဘရင်းနဲ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်နဲ့အမျိုးသားလုံခြုံရေးအရာရှိဂျိတ်ဆော်ဗန်တို့ဟာတရုတ်အဆင့်တူအရာရှိတွေနဲ့လာမဲပတ်တဲ့အလာစကာမှာတွေ့ဆုံကြဖို့ရှိပြီးဒါသမရဂျိုးဘိုက်ဒန်အာဏာရယူပြီးပထမအဆုံးအမေရိကန်တရုတ်ထိပ်တန်းအရာရှိတွေရဲ့တွေ့ဆုံမှုဖြစ်ပါတယ်
။ On March 18th through 19th, National Security Advisor Jake Sullivan and
ဘလင်ကန်နဲ့ဆိုဗန်ဟာအလာစကာပြည်နယ်မြို့တော် Anchorage မှာတရုတ်ပြည်သူသမရနိုင်ငံရဲ့နိုင်ငံသားရေးဘူကော်မရှင်ရန်ဂျိုင်းမူရန်ချီချီနဲ့နိုင်ငံတော်ဂျန်ပေးဝန်ကြီးတို့နဲ့တွေ့ဆုံမှုရှိပါတယ်။ကျွန်တော်တို့ရဲ့အနီးဆုံးမဟာမိတ်ဖြစ်ကြတဲ့ဂျပန်နဲ့တောင်ကိုရီးယားတို့နဲ့နိုင်ငံသားရေးဝန်ကြီးဘလင်ကန်တို့တွေ့ဆုံမှုနောက်ပိုင်းဒီအစည်းအဝေးဖြစ်လာမှာဖြစ်တယ်။ဝန်ကြီးဘလင်ကန်နဲ့ NSA ကဆိုဗန်တို့အနေနဲ့တရုတ်ပြည်သူသမ္မတနိုင်ငံနဲ့ကိစ္စရပ်တော်တော်များကိုဆွေးနွေးဖို့ရှိနေပါတယ်လို့အင်မီတော်ပြောရေးဆိုရင်းရှိသူဂျမ်ဆာကီကဗုဒ္ဓဦးနေကပြောပါတယ်။ပြီးခဲ့တဲ့ပတ်ထဲမှာတော့အမေရိကန်တရုတ်ဆက်ဆံရေးဟာဒီရာစုရဲ့အကြီးဆုံးပထဝီနိုင်ငံရေးအကဲဆတ်မှုဖြစ်ဘလင်ကန်ကကြေညာခဲ့တာပါ။အမေရိကန်အနေနဲ့တရုတ်နဲ့ပတ်သက်လို့ရှိရင်ဆက်လက်ပြီးပြီးမြောက်အောင်မြင်ဖို့ပူးပေါင်းဆောင်ရွက်ဖို့နဲ့လိုအပ်လာရင်ပြည်ပကဆံဖို့ရှိတယ်လို့လည်းဘလင်ကန်ကပြောသွားခဲ့ပါတယ်။ကမ္ဘာစီးပွားရေးဦးဆောင်နိုင်ငံရဲ့ဆက်ဆံရေးဟာကုန်သွယ်ရေး 5G နည်းပညာလူအခွင့်အရေးနဲ့ဒေတာတွင်လုံခြုံရေးတို့နဲ့ပတ်သက်ပြီးအဆိုးရွားဆုံးဆယ်စုနှစ်တည်းမှာရောက်ရှိနေတာဖြစ်ပါတယ်။ဒီချိန်သာထိုးရတဲ့ COVID-19 ကာကွယ်ဆေး Johnson & Johnson ဆေးလုံးရည်နောက်ထပ်တန်တရာကိုမှာယူဖို့ American စိုးရွားကစီစဉ်ထားတယ်လို့သတင်းထုတ်ပြန်ပါတယ်။ Johnson & Johnson အပါအဝင် Mark Company အရာရှိတွေနဲ့တွေ့ဆုံပြီးနောက်သမ္မတဘိုက်ဒန်ကဗုဒ္ဓဦးနေ့နောက်ပိုင်းမှာကြေညာမယ်လို့မျှော်လင့်ထားပါတယ်။American စီးပွားကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Mark နဲ့ American Company Johnson & Johnson တို့ပူးပေါင်းပြီးကာကွယ်ဆေးထုတ်လုပ်ဖို့လှုံ့ဆော်နေတာပါ Johnson & Johnson ကုမ္ပဏီအနေနဲ့ကနအူးပိုင်းမှာကာကွယ်ဆေးတန်းတရာအမှားရရှိတာကြီးဖြစ်ပါတယ်ဒီပတ်ထဲမှာတော့ Johnson & Johnson ကာကွယ်ဆေးကိုပေးဖို့ပြတ်မြူနိုင်မှာမဟုတ်ပဲဒီလကုန်ပိုင်းမှာဆေးတွေကိုပြန်လည်ပို့ဆောင်နိုင်မယ်လို့ Reuters သတင်းကဆိုပါတယ်အရွယ်ရောက်သူ American တိုင်းကာကွယ်ဆေးထုတ်နိုင်ဖို့အစိုးရအနေနဲ့ကာကွယ်ဆေးထုတ်လုပ်သူတွေနဲ့ညှိနှိုင်းဆောင်ရွက်ရှိပြီးဖြစ်ပေမဲ့လည်းတကယ်လို့ Pfizer နဲ့ Moderna ကုမ္ပဏီတွေကကာကွယ်ဆေးထုတ်လို့ရဆိုင်ရာပြဿနာဖြစ်လာခဲ့ရင် Johnson & Johnson နဲ့ပြုလုပ်ထားတဲ့အပေးယူဟာအာမခံသဘောဖြစ်လာမယ်လို့ဆိုပါတယ်။ဥရောပသမဂ္ဂ EU အနေနဲ့နောက်ထပ် Pfizer BioNTech COVID ကာကွယ်ဆေး၄သန်းကိုမှာယူဖို့သဘောတူလိုက်တယ်လို့ပြီးခဲ့တဲ့ဗုဒ္ဓနေ့ကကြေညာပါတယ်။ EU ပြောရေးဆိုခွင့်ရှိသူ Stephen D. Kiasmika ကတွင်တော့တွေကိုပြောကြားရမှာတော့အစ်စ်မှာယူတဲ့ဆေးတွေကလူ၄သန်းကိုလုံလုံလောက်ကာကွယ်ဆေးထိုးပေးနိုင်မှာဖြစ်ပြီး ဗိုင်းရပ်စ်အထူးပြန့်နှံ့တဲ့နေရာတွေကိုဖြေရှင်းဖို့လည်းနောက်ထပ်အထောက်အကူဖြစ်စေမယ်လို့ဆိုပါတယ်။အဖွဲ့ဝင်နိုင်ငံတွေအနေနဲ့လည်းအလူးကြီးအချိုးစားလိုက်လာမယ့်နှစ်ပတ်တွင်ကာကွယ်ဆေးတွေရရှိသင့်တယ်လို့လည်းပြောဆိုသွားပါတယ်။ဒီလတဲ့ကာကွယ်ဆေးများများစွာထိုးလာနိုင်တာဟာဥရောပတလွာကာကွယ်ဆေးအမြောက်အများထိုးလုပ်လာနိုင်ခြင်းကြောင့်လို့ EU ကဆိုပါတယ်။ဖိုင်ဆာကုမ္ပဏီကဘယ်လ်ဂျီယံမှာဆက်ရုံဆောက်လုပ်နေတာကြောင့်ဇန်နဝါရီလအတွင်း EU ကိုစေဝါတင်ပို့မှုရပ်ဆိုင်ခဲ့ပါတယ်။ဥရောပသမဂ္ဂဝက်ဘ်ဆိုက်တွေကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ Pfizer BioNTech ကာကွယ်ဆေးကလက်ရှိသိထားရတဲ့ကိုရိုနာဗိုင်းရပ်စ်မျိုးကွဲအလုံးပေါ်ထိရောက်တဲ့အာနိသင်ရှိကြောင်းသက်သေပြထားတယ်လို့ EU ကော်မရှင်ဥက္ကဋ္ဌ Ursula von der Leyen ကပြောထားပါတယ်။နေဆက်တွေကိုလည်းဆက်လက်ထိန်းချုပ်သွားမှာဖြစ်ပြီးလူနဲ့ကုန်ပစ္စည်းတွေလွလွလပ်လပ်ဆက်လက်သွားလာတည်ဖို့လည်းအကူအညီပေးသွားမယ်လို့သူမကဆက်ပြောထားပါတယ်။စီးရီးယားနိုင်ငံက90ရာခိုင်နှုန်းသောကလင်းရဲတွေဟာလူသားအခြေခံလိုအပ်ချက်အကူအညီတွေလိုအပ်နေရလို့ဥလိုသမဂ္ဂကလင်းများရမုံငွေဖွဲ့ UNICEF ကဆုံးဖြတ်သတ်မှတ်လိုက်ပါတယ်။အကူအညီတွေကိုပြီးခဲ့တဲ့နှစ်က20ရာခိုင်နှုန်းတိုးမြင့်ခဲ့ပေမဲ့လည်း10နှစ်နီးပါးဆက်လက်ဖြစ်ပွားနေခဲ့တဲ့ပဋိပက္ခကကလင်းရဲတွေရဲ့ဘဝနဲ့အနာဂတ်မျိုးဆက်တစ်ခုလုံးကို NLR ရဲ့အလဲမှာခြံထားလိုက်တယ်လို့ဗုဒ္ဓဦးနေကြေညာချက်ထဲမှာဖော်ပြထားပါတယ်။လူသားအခြေခံလိုအပ်ချက်တွေကိုစောင့်မနေနိုင်တော့ပဲစီးရီးယားနိုင်ငံရဲ့အတွက်နိုင်ငံတကာတိုင်းဝန်ကအလုံးနဲ့တများလုတ်ပေးသင့်ပြီးကလင်းရဲတွေကိုထောက်ပံ့ပေးသင့်တယ်လို့လည်း UNICEF ပြည်အမှုဆောင်ဝန်ကြီးရဲမူ Harinda Pho ကပြောပါတယ်။စီးရီးယားမြောက်ပိုင်းဟာအထူးဆိုးရွားဝယ်ကောင်းတဲ့အနေအထားကိုရောက်ရှိနေပြီးတမောင်းများစွာသောကလင်းရဲတွေဟာသူတို့ရဲ့မိသားစုဝင်တွေကိုခုနှစ်ကြိမ်ထက်မနည်းအမောင်းထုတ်ခံရပြီးနောက်အင်ဂျီယာချင်းမရှိဘဲပဋိပက္ခတွေတည်းလုံခြုံမှုရဖို့ရှာဖွေနေကြရတယ်လို့ဆိုပါတယ်။ El Ho Dokwadets ခန်းနဲ့စီးရီးယားမြောက်ပိုင်းကကလင်းငယ် 29,500 အပောင်းဝင်လန်ဒန်ကအုပ်စုတွေနဲ့ဆက်နွယ်နေတဲ့ကလင်းငယ်တွေဟာထိန်းသိမ်းရေးစခန်းတွေနဲ့ထောင်တွေထဲမှာပင်ပန်းဆင်းရဲနေကြပါတယ်။ဒုက္ခသည်စခန်းတွင်အကြမ်းဖက်မှုတွေကလည်းရေရှည်အဖြစ်ထုတ်ဖို့လိုအပ်နေတာကိုမိမောင်းထိုးပြနေတယ်လို့ဆိုပါတယ
်။ကြာတာပြည်နေမနေ့ပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုအောင်မြတ်သူတို့ပြောပြခဲ့တာပါရှင်။VOE ကနေအခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကို VOE ရဲ့ Facebook စာမျက်နှာ VOE Burmese News နဲ့ VOE ရဲ့ Internet စာမျက်နှာ burmese.voanews.com တို့မှာလည်းအခုထုတ်လွှင့်နေတဲ့ကြိုင်ထဲမှာပဲဖန်ယူနားဆင်နိုင်ပါတယ်။အခုတော့သတင်းလွှာရည်နဲ့ဆက်တွဲမင်းမြန်ချက်တွေကိုဆက်တိုက်တင်ဆက်ပေးချင်ပါတယ်။မြန်မာစစ်ကောင်းဆောင်တွေကိုပြစ်မှတ်ထားအရေးယူထားတဲ့ American ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံမှာဆေးအနာတိမ့်မှုရက်တန့်ရေးဒီထက်မကပို့ပြီးတော့ပြင်းထန်တဲ့နေလန်းတွေနဲ့ဆောင်ရွက်ပေးဖို့ Burma Campaign UK အဖွဲ့ဝင်မတ်ဝင်းနှင်းပွင့်တုံက American အထက်လွှတ်တော်ကိုတောင်းဆိုလိုက်ပါတယ်။ကမ္ဘာတဝန်းရှိဒီမိုကရေစီအခြေအနေဆိုတဲ့ခေါင်းစဉ်နဲ့ American ပြည်ထောင်စုအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှဗိုလ်ထုနေတုံကပြုလုပ်တဲ့ကြားနာပွဲမှာမြန်မာအရေးဆွေးနွေးကြရရင်လည်းပတ်သက်ပြီးတော့မတ်အင်ဂျင်နိုင်ငံကောက်နှုတ်တင်ပြပေးထားပါတယ်ရှင်
။လော့ကရက်အများစုလွှမ်းမိုးထားတဲ့ American အထက်လွှတ်တော်ကနေနိုင်ငံသားဆက်ဆံရေးမူဝါဒတွေချမှတ်ရေးဆွဲဖို့ကမ္ဘာတဝန်းရှိဒီမိုကရေစီအခြေအနေဆိုတဲ့ခေါင်းစဉ်နဲ့ကြားနာပွဲကိုကော်မတီဥက္ကဋ္ဌဒီမိုကရက်အထက်လွှတ်တော်အမတ်ရောဘတ်မန်နန်ဒက်စ်ကကမ္မကဋ္ဌပြုလုပ်ခဲ့တာဖြစ်ပါတယ်။ကမ္ဘာတဝန်းဒီမိုကရေစီစနစ်ကာကွယ်မြင့်တင်ရေးအမေရိကန်ပြည်ထောင်စုအနေနဲ့ဥဆောင်မှုအခမ်းကဏ္ဍကနေဘလို့ဆောင်ရွက်မလဲဆိုတာဆွေးနွေးခဲ့ကြရမှာမြန်မာနိုင်ငံမှာမကြသေးခင်ကစစ်အာဏာသိမ်းမှုနဲ့ပတ်သက်လို့အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဝင်ဝါယစ် Republican အမတ် Jim Risch ကမြန်မာပြည်သူတွေရဲ့တတိရှိရှိစစ်အာဏာသိမ်းမှုဆန့်ကျင်တဲ့လှုပ်ရှားမှုတွေနဲ့စစ်တပ်ရဲ့အကြမ်းဖက်ဖြိုခွဲမှုတွေကိုအခုလိုပြောကြားခဲ့ပါတယ
် After enjoying some democratic progress since 2011 Burma's recent military
မြန်မာနိုင်ငံမှာ2011ခုနှစ်ကစပြီးဒီမိုကရေစီတိုးတက်ပြောင်းလဲမှုအနေနဲ့ရရှိပြီးတဲ့နောက်မှာမကြသေးခင်ကစစ်အာဏာသိမ်းမှုကြောင့်တိုင်းပြည်ပြန်လည်ထူထောင်ရေးကိုနောက်ပြန်ဆုတ်ဆေးခဲ့ပါတယ်ဒီအာဏာရှင်အစိုးရကိုဆန့်ကျင်ဆန္ဒပြခဲ့ကြတဲ့ရဲရင်ကြီးတတိရှိရဲ့နိုင်ငံသားတွေဟာအကြမ်းဖက်ဖြိုခွဲမှုတွေကိုကြုံတွေ့ခဲ့ကြရပြီးအပြစ်မဲ့တဲ့ဆန္ဒပြသူတွေတေဆုံးဒဏ်ရာရခဲ့ပါတယ်ဒီကနေ့မျက်မြင်သက်သေဖြစ်ထွက်ဆိုမဲ့သူတဦးရဲ့ဖောက်ကင်အပါအဝင်လူပေါင်းရာနဲ့ချီဖမ်းဆီးခံထားရပါတယ်သဘောကွဲလွဲမှုတွေဆန္ဒပြမှုတွေအားလုံးကိုအရှိန်အဟုန်နဲ့ဖြိုခွဲဖို့အတွက်စစ်တပ်ဟာအင်တာနက်ကိုဖြတ်တောက်တာဆန္ဒပြသူတွေကြားဆက်သွယ်ရေးကိုတားဆီးပိတ်ပင်တာတွေကိုလက်နက်တပွဲအသုံးချဖို့ကြိုးပမ်းခဲ့ပါတယ်လို့ပြောပါတာပါအခုလိုမြန်မာနိုင်ငံမှာဧပြီလ10ရက်နေ့ကဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဦးဆောင်တဲ့ဆရာနာသိမ်းမှုဟာအမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲမတမာမှုစွဲချက်စကားလုံးတွေကိုတန်ယောင်လိုက်ထားတာတွေ့ရကြောင်းကြားနာပွဲမှာထပ်ဆိုခဲ့တဲ့အမေရိကန်နိုင်ငံသား၏ဝန်ကြီးဟောင်းမက်ဒလင်းအော့ဘရိုက်ကအခုလိုပြောကြားခဲ့ပါတယ်
And just recently in Burma, The military launched a coup because its leaders refused to accept the results of a democratic
election. မနက်ကမှမကြသေးခင်ကစစ်တပ်အာဏာသိမ်းမှုစတင်ခဲ့တာဟာစစ်ကောင်းဆောင်တွေကဒီမိုကရေစီနီးလမ်းနဲ့လုပ်ခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုလက်မခံတာကြောင့်ဖြစ်ပါတယ်။ဒီလိုအခြေအနေမျိုးအကျွမ်းတဝင်ရှိနေကြတယ်မလား။အမှန်ကတော့နေရာတိုင်းမှာဘာတွေဖြစ်နေတယ်လဲဆိုတာကျမတို့အနေနဲ့နားလည်ဖို့လိုပါတယ်။အမှန်တရားကတော့နိုင်ငံများစွာမှာရှိနေတဲ့အာဏာရှင်တွေဟာတရားဝင်ရှိနေတဲ့အတိုက်ခံတွေ၊တရားရုံးတွေ၊လွတ်လပ်တဲ့သတင်းမီဒီယာတွေနဲ့လွတ်တော်ကိုယ်စားလှယ်တွေကိုတိုက်ခိုက်ချိန်မှာကျမတို့အရင်တမရဟောင်းရဲ့စကလုံးတွေကိုအသုံးပြုတန်ရောင်လိုက်နေကြတာဖြစ်ပါတယ်လို့ပြောသွားတာပါ။မြန်မာနိုင်ငံနဲ့ပတ်သက်လို့ထွက်ဆိုခဲ့တဲ့ဘာမကမ်ပိန်း UK အဖွဲ့ဝင်မတ်ဝေနှင်းပွင့်တုံကတော့ဆီယာနာသိမ်းမှုကိုအခုလိုမြန်မာပြည်သူတွေပြက်ပြက်သားသားရဲရဲဝံ့ဝံ့ဆန့်ကျင်နေမယ်လို့စစ်ဗိုလ်ချုပ်တွေထင်မှားခဲ့ဘူးလို့ပြောကြားခဲ့ပါတယ်။ဒါအပြင်စစ်သားတွေထိန်းချုပ်ထားတဲ့မြန်မာနိုင်ငံမှာတန်တမာရေးအရာကန့်ကွက်ရှုံချမှုတွေထုတ်ပြန်နေတာနဲ့မလုံလောက်ဘူးလို့အခုလိုကြားနာပွဲမှာဗီဒီယိုကနေတစ်ဆင့်ထွက်ဆိုခဲ့ပါတယ်။
My country is now controlled by the battle-hardened soldiers. They are not diplomats. Statements alone are not enough.
ကျမရဲ့နိုင်ငံဟာစစ်အင်အားတောင့်တင်းတဲ့စစ်သားတွေရဲ့ထိန်းချုပ်မှုအောက်မှာရောက်နေတာပါ။သူတို့တွေကတန်တမန်တွေမဟုတ်ပါဘူး။ထုတ်ပြန်ကြေညာချက်တွေနဲ့လည်းလုံလောက်မှုမရှိပါဘူး။ကျမတို့ကလက်တွေ့ကြပါတယ်။ကျမတို့နိုင်ငံလွတ်မြောက်ဖို့နိုင်ငံတကာဘက်ကအရေးယူမှုတစ်ခုတည်းနဲ့မလုံလောက်ဘူးဆိုတာကျမတို့သိပါတယ်။ကျမတို့ရဲ့လွတ်မြောက်မှုကိုကျမတို့အနိုင်ရပါလိမ့်မယ်။ဒါပေမဲ့နိုင်ငံတကာရဲ့အရေးယူဆောင်ရွက်မှုကတော့အရေးကြီးတဲ့အခမ်းကဏ္ဍမှာပါဝင်နေပါတယ်လို့ပြောသွားတာပါ။ဆက်လက်ပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့ဒီထက်မကပိုမိုပြင်းထန်တဲ့အရေးယူဆောင်ရွက်မှုတွေချမှတ်လှုပ်ဆောင်ပေးဖို့လဲမတ်ဝေနှင်းပွင့်တုံကအထက်လွှတ်တော်ကြားနာပွဲမှာအခုလိုတိုက်တွန်းသွားပါတယ်။
You have been the forefront of supporting human rights and democracy in my country, and I'm really grateful for that.
မြန်မာနိုင်ငံမှာလူ့ခွင့်ရေးနဲ့ဒီမိုကရေစီရေးကိုအမေရိကန်ပြည်ထောင်စုအနေနဲ့ရှေ့ဆုံးကနေပံ့ပိုးကူညီခဲ့တာပါဒီအတွက်ကျွန်မတကယ်ကိုကျေးဇူးတင်ပါတယ်အမေရိကန်အနေနဲ့ဒီတက်မကပုံမပြီးအများပြားလှုပ်ဆောင်ပေးရမှာဖြစ်ပါတယ်စစ်တပ်တစ်ခုလုံးရဲ့စီးပွားရေးအကျိုးအမြတ်တွေကိုပြစ်မှတ်ထားပြီးဗန်လုပ်ငန်းနဲ့အာမခံဝန်ဆောင်မှုတွေအပါအဝင်စစ်တပ်ကုမ္ပဏီတွေအပေါ်စီးပွားရေးအရာပိတ်ဆို့မှုတွေချမှတ်ရမှာဖြစ်ပါတယ်လို့မတ်ဝေနှင်းပွင့်တုံကအထက်လွှတ်တော်ကြားနာပွဲမှာပြောကြားခဲ့ပါတယ်ရှင
်မတ်အင်ဂျင်နိုင်ပါရှင်အခုဆက်ပြီးတော့နားဆင်ရဖို့ရှိတာကတော့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာသတင်းမီဒီယာတွေတိတိတတ်တာပြစ်မှတ်ထားပြီးတော့တိုက်ခိုက်ခံနေရတယ်လို့မကြခင်ရက်ပိုင်းကမြန်မာစစ်တပ်ဥက္ကဋ္ဌကောင်စီကလုတ်ပိုင်ခွင့်ကိုပိတ်ပင်ခံလိုက်ရတဲ့မြန်မာနောင်သတင်းဌာနရဲ့ပူရဲတီထောင်သူတူကပြောပါရယ်မြန်မာနိုင်ငံတွင်းမှာသတင်းမီဒီယာတွေအပေါ်ဖိနှိပ်မှုတွေတိုးလာနေရတဲ့ပတ်သက်လို့ Writer သတင်းကိုအခြေခံပြီးတော့ Mac Computer ကပြောပြပေးပါမယ်ရှင်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာအင်မတန်ကိုမနှိမ့်မြှုပ်စရာထိတ်လန့်တုန်လှုပ်စရာရင်းနှင်းစရာဖြစ်တယ်လို့မြန်မာနောင်သတင်းဌာနကိုပူးတွဲတည်ထောင်သူတူဖြစ်တဲ့မတင်းလေဝင်းကပြောပါရယ်ဆန္ဒပြနေကြတဲ့သူတွေသတင်းသမားတွေကိုစစ်တပ်အာဏာပိုင်တွေကရင်းရင်းဆက်ဆက်နှိမ့်နှီးနေကြတာဖြစ်တယ်လို့မတင်းလေဝင်းကပြောပါရယ်
So we know that you know in the last couple of days the military has raided quite a lot of independent media outlets and they've also banned five media organizations
ဒီနေ့ရပိုင်းတွေအတွင်းမှာပဲစစ်တပ်ကလွတ်လပ်တဲ့သတင်းမီဒီယာဌာနအတော်များများကိုဝင်ရောက်စီးနင်းတာတွေလုပ်ခဲ့ပါတယ်သတင်းမီဒီယာအဖွဲ့၅ဖွဲ့ကိုလုပ်ငန်းလိုင်စင်ပြန်ရုပ်သိမ်းပြီးထုတ်လုပ်ခွင့်ပေးလိုက်ပါတယ်ဒီနေ့နဲ့သတင်းမီဒီယာသမားတွေကိုဖိနှိပ်ပြီးဆန္ဒပြနေကြတဲ့သူတွေပြည်သူတွေကိုရရဆက်ဆက်နှိမ့်နေနေတာဖြစ်တယ်လို့မတင်းလက်ဝင်ကပြောသွားတာပါမတ်လ၈ရက်နေ့ကပဲမြန်မာနောင်နဲ့အတူမင်းစီမဒီမိုကရက်တစ်မြန်မာအသံ TVB 7 Day နဲ့ခေတ်သစ်မီဒီယာသတင်းဌာနတွေရဲ့သတင်းမီဒီယာလုပ်ငန်းအားလုံးကိုစစ်ဘက်အုပ်ချုပ်ရေးကောင်စီကပိတ်ပစ်လိုက်တယ်လို့အဲ့ဒီမတိုင်ခင်ရောနောက်ပိုင်းမှာပါသတင်းမီဒီယာတချို့ရဲ့ရုံးတွေကိုစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေကဝင်းရောက်စီးနှင်းပြီးပစ္စည်းတွေကိုဖျက်ဆီးတာသိမ်းယူတာတွေရှိခဲ့ပါတယ်တချို့နေမှာပဲသတင်းမီဒီယာသမားတွေအများပြားလဲဖန်စီခံထားရတာပါဒီလိုခက်ခဲတွေကြားမှာပဲသတင်းသမားတွေကတော့သူတို့ရဲ့သတင်းအလုပ်ကိုရအောင်ဆက်ပြီးတော့လုပ်နေကြတယ်လို့မတင်းလေဝင်းကပြောပါတယ
် from all the journalists that I've been speaking to not just in Myanmar now but other people you know through secure channels the impression
မှန်တယ်စကားပြောပြတဲ့မြန်မာနောင်းကရောတခြားသတင်းဌာနတွေကသတင်းသမားတွေအားလုံးကရောသူတို့ရဲ့အလုပ်ကိုသူတို့ဆက်လုပ်သွားမယ်ဆိုတာမျိုးပြောတာတွေ့ရပါတယ်ရုံးကန်းဝင်စီခံရပြီးလုပ်ငန်းလုပ်ကံခွင့်လိုင်စင်ပိတ်တင်ခံရတဲ့မင်းစီမာသတင်းဌာနကလည်းဒီလိုပဲပြောထားပါတယ်။ဒေတာရင်သတင်းမီဒီယာတွေထဲမှာလောလောဆယ်လုပ်ငန်းတွေကိုရပ်လိုက်တာတစ်ခုပဲရှိသေးပုံရပါတယ်။သတင်းသမားတွေကတော့သူတို့ရဲ့အလုပ်ကိုသူတို့ဆက်ပြီးတော့လုပ်နေအောင်မဲ့ပုံတွေ့ရပါတယ်လို့မတင်းလေဝင်းကပြောသွားတာပါ။ ဆယ်နာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံအတွင်းခြေနေတွေကတော့တင်မတန်ကိုထိတ်လန့်စရာစိတ်မချမ်းမြေ့စရာဖြစ်တယ်လို့လည်းသူကပြောပါတယ်။
In sum it up in three words, it is grim, it is horrifying and it is heartbreaking.
စကလုံးသုံးလုံးနဲ့ဝင်အောင်ချုပ်ပြောရရင်တော့လက်ရှိအခြေအနေဟာတကယ်ကိုမနှိမ့်မြူစရာထိတ်လန့်တုန်လို့စရာရင်းနှင်းစရာပဲလို့ပြောရမှာပါ။စနားပြနေတဲ့သူတွေရောသတင်းရယူနေကြတဲ့သတင်းသမားတွေရောဟာ နေစဉ်အပြင်ထွက်တိုင်းမှာတဟာသူတို့အတွက်နောက်ဆုံးနေ့ဖြစ်သွားလိမ့်မလားဆိုတဲ့စိတ်တွေနဲ့သွာလာလှုပ်ရှားနေကြတာဖြစ်ပါတယ်လို့မတင်းလက်ဝင်းကပြောပါတယ်။ဒါကြောင့်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့အခုချိန်မှာလွတ်လပ်တဲ့သတင်းမီဒီယာတွေကိုကူညီထောက်ပံ့ဖို့အထူးသဖြင့်ဖိနှိပ်မှုတွေပိုးပြီးတော့ကြုံနေရတဲ့တိုင်းသားဒေသတွေမှာသတင်းမီဒီယာလုပ်ငန်းတွေကိုဝိုင်းဝန်းကူညီထောက်ပံ့ ှိပြီးပြန်လည်လွတ်မြောက်လာသူကတော့19ဦးရှိတယ်လို့မြန်မာနိုင်ငံသတင်းဌာနကပြောပါတယ်ရှင်။ကျမခင်ပြထွေးပါရှင်
။နောက်ခင်ပြထွေးပြောပြပေးကြရပါရှင်။အခုဆက်ပြီးတော့တင်ဆက်ပေးချင်တာကတော့စစ်တပ်ဖိနှိပ်မှုကြောင့်နေဆက်ဖြတ်ကျော်ဝင်ရောက်လာမဲ့မြန်မာနိုင်ငံသားတွေကိုမြန်မာနိုင်ငံနဲ့နေနေမိထိဆက်နေတဲ့အိန္ဒိယနိုင်ငံမဏိပူပြည်နယ်အစိုးရကကြိုးစို့လက်ခံသွားမယ်ဆိုတဲ့အကြောင်းကိုပြောပြပေးပါမယ်ရှင်။အိန္ဒိယနိုင်ငံဗဟုအစိုးရရဲ့ပြည်ထောင်စုဝန်ကြီးဌာနကမြန်မာနိုင်ငံသားတွေဝင်ရောက်လာတာကိုနေဆက်အခြေစိုက်တပ်ဖွဲ့တွေအနေနဲ့လက်မခံဖို့အမိန့်ထုတ်ပြန်ထားချိန်မှာပဲမဏိပူပြည်နယ်ဝန်ကြီးချုပ်အန်ဘာရန်ဆိုင်ကကြိုးစို့လက်ခံသွားမှာဖြစ်တယ်လို့ထုတ်ပြန်လိုက်ပါတယ်။မဏိပူပြည်နယ်ဝန်ကြီးချုပ်အန်ဘာရန်ဆိုင်ကစစ်တပ်ရဲ့ရက်စက်မှုကြောင့်တိမ်းရှောင်လာတဲ့မြန်မာအရက်သားတွေကိုလက်ခံဖို့ပြီးခဲ့တဲ့တနင်္လာနေ့ကသတင်းမီဒီယာတွေကိုပြောဆိုလိုက်တာဖြစ်ပြီးဒီအခြေအနေကိုအင်ဖာမျိုးမှာနေထိုင်နေတဲ့ကိုသိန်းက VOA ကိုအခုလိုပြောပါတယ
်။မင်းကပြည်နယ်ဆိုးရနေလဲကတော့သူတို့ကအရက်ကားဒီဝင်ရောက်ခိုးလုံတဲ့ဟာမှာလူသားချင်းစာနာတဲ့အနေနဲ့သူတို့ကတော့တတ်နိုင်တာကိုယ်မြင်သေးတယ်လို့ပြောထားတယ်။မင်းရတကယ်ပါ
လောလောဆယ်မှာတော့မဏိပူပြည်နယ်အတွင်းကိုမြမပြည်သူတွေခိုးလုံရောက်ရှိလာတဲ့တည်င်းမကြားသိရသေးတယ်လို့ကြိုးစိုးလက်ခံရေးစခန်းတွေဖွင့်လှစ်ဆောင်ရွက်နေတာလည်းမသိရသေးကြောင်းဆက်ပြောပါရယ်မဏိပူပြည်နယ်ဟာမြန်မာနိုင်ငံချင်းပြည်နယ်မြောက်ပိုင်းစကိုင်းတိုင်းအထက်ပိုင်းဒေသတို့နဲ့နေမီရင်းထိစပ်နေတဲ့ဒေသဖြစ်ပြီးမြန်မာနိုင်ငံသားတွေကိုလက်ခံမယ်လို့ကြေညာလိုက်တဲ့ဒုတိယပြည်နယ်လည်းဖြစ်ပါရယ်မဏိပူပြည်နယ်ရဲ့တောင်ဘက်မှာရှိတဲ့မီဇိုရန်ပြည်နယ်ကတော့အိန္ဒိယနိုင်ငံကိုတင်းရှောင်လာတဲ့မြန်မာနိုင်ငံသားတွေကိုယာယီခိုလုံခွင့်ပေးသွားမှာဖြစ်ကြောင်းကြေညာထားတယ်လို့လက်ရှိအချိန်မှာလည်းဒုက္ခသည်100လောက်ခိုလုံခွင့်ပေးထားပါတယ်။မီဇိုရန်ပြည်နယ်ကိုခိုလုံလာသူတွေရဲ့အခြေအနေကိုဒုက္ခသည်အရေးဆောင်ရွက်နေတဲ့ United for Democratic Myanmar အဖွဲ့ရဲ့တွေ့ပဲ့တွင်းရီမှုကိုရစ်ချက်ကအခုလိုပြောပါတယ်။
ခုကဟိုနေဆက်ဒီမှာတော့တော်တော်လေးများတယ်လို့ပြောတယ်နေဆက်ကကျွန်တော်တို့ရဲ့လူတွေပေါ့နော်လေကျွန်တော်တို့တန်းပြီးတော့ဆက်သွယ်ကြည့်တဲ့အခါမှာတော့ခမန်းကြီးကတော့တရားတော့ကြော်လောက်ပြီများတော့အချင်းကဒီကဒီပဲ NGO ဖြစ်တဲ့ဒီမြေဆုံးချောင်းသားတမဂါတို့ပြီးတော့မှစံစံဝိုင်းအဲတို့ပေါ့နော် Young Soul Association and the Poetry City ပြီးတော့မှကျွန်တော်တို့ကြီးဒီအပ်လူဒီကနေပြီးတော့မှကူညီတဲ့ဆောင်ရွက်တဲ့နေရာတိုင်းချင်းတွေပေးတဲ့အဆူမျိုးပေါ့နော
်မီဇိုရန်ပြည်နယ်အစိုးရအနေနဲ့မြန်မာနိုင်ငံကဝင်လာတဲ့သူတွေကိုယာယီခိုလုံခွင့်ပေးမယ်ဆိုပေမဲ့လက်တလုံးမှာကူညီထောက်ပံ့တာမရှိသေးကြောင်းနဲ့ခိုလုံသူတွေကိုဗဟုအစိုးရကအတိမတ်ပြုလက်ခံရေးကိုလည်းတောင်းဆိုထားတဲ့အကြောင်းကိုကိုရစ်ချက်ကဆက်ပြီးတော့ပြောပါတယ
်ကျွန်တော်တို့လည်းဒီမီဇိုရန်ကဒီကျောင်းသားသမဂ္ဂတို့ဓာတ်ရုံးနဲ့ပူးပေါင်းပြီးတော့မှအိန္ဒိယဗဟုအစိုးရတွေကဒီပဲဝင်လာတဲ့ဟာတွေကိုဗဟုအစိုးရကနေဒီမှာပြုပေးဖို့ပေါ့နော်အတူတူနေလေကျွန်တော်တို့တောက်ဆူထားတာလေးတွေတော့ရှိတယ
်မဏိပူပြည်နယ်အင်ဖာမြို့မှာနေထိုင်တဲ့ကိုသိန်းကတော့ဒုက္ခသည်တွေလက်ခံရေးအတွက်နိုင်ငံတကာအတိုင်းဝိုင်းကပါချင်းကတောင်းဆိုတဲ့အကြောင်းပြောပါတယ
်ဒီဗမာပြည်စီပိုင်းကရင်နေထလိုက်တဲ့ဟာရဲ့နောက်ပိုင်းမှာဘုဆိုးရနေနေရတော့ဒီကြောင်လက်မခံဘူးလို့ပြောထားတယ်ဒါနဲ့အဲ့ဒါကိုကြီးကတဲ့ဟာဟာအိန္ဒိယမှာရှိနေတဲ့ဒီမိုကရေစီအားလုံးတွေကကြီးကတယ်လို့တခြားနိုင်ငံတွေကနေတခင်ပြန်ပြီးတော့ဒီဟာကိုချီကပ်တာလေလုံရမယ့်သဘောရှိတယ
်။အိန္ဒိယနဲ့မြန်မာနိုင်ငံဟာမိုင်900ကျော်လောက်နေနမိချင်းထိဆက်နေတာဖြစ်ပြီး1988ခုနှစ်ဒီမိုကရေစီအရေးလှုပ်ရှားမှုကိုစစ်တပ်ကနှိမ်နင်းခဲ့တဲ့နောက်မှာတော့ယာနေချီတဲ့မြန်မာနိုင်ငံသားတွေကိုအိန္ဒိယကအခိုလုံခွင့်ပေးခဲ့ဘူးပါလေရှင်။ မာပိုင်းရဲ့ကြာသပတေးမနက်ခင်းအစီအစဉ်တွေကိုလိုင်းတူမီတာ32 40 48တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့ CDM လှူရှာမှုမှာပါဝင်တဲ့တန်ယုံဝန်ထမ်း2ဦးကိုအလုတ်ကထုတ်ပယ်ခံရတဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုအကြမ်းမဖက်တဲ့နီးနယ်ဆန့်ကျင်နေတဲ့ CDM လှုပ်ရှားမှုမှာနိုင်ငံတကာမှာရောက်နေတဲ့မြန်မာတပ်ရုံးတွေကဝန်ထမ်းတွေလည်းပါဝင်နေတာမှာဂျာမနီနိုင်ငံဘာလင်မြို့က CDM ပါဝင်သူ3ဦးထဲက2ဦးကိုရာထူးကထုတ်ပြစ်လိုက်ကြောင်းနေပြည်တော်မှာရှိတဲ့နိုင်ငံသားရေးဌာနကအမိန့်ကြေညာချက်ထွက်လာခဲ့ပါတယ်။အခုရာထူးကဖယ်ရှားခံရသူ2ဦးဖြစ်တဲ့ဒေါ်မြတ်ဇာဇာခိုင်ကိုကိုဇော်ဝင်းနိုင်ငံဆက်သွယ်နေမျက်နှာမှာသူတို့အနေနဲ့ CRPS ကိုထောက်ခံပြီးတော့ဆေးရနာသိမ်းမှုကိုကန့်ကွက်ကြောင်းပြောဆိုခဲ့တဲ့အတွက်ရာထူးကဖယ်ရှားတာဖြစ်နိုင်တယ်လို့အစာချီပြီးတော့အခုလိုပြောပါတယ်။
ကျွန်တော်တို့ဟိုရှင်းတာပေါ့နော်ရှင်းတာကတော့ကျမတို့ CDM ကိုပြင်ညာတဲ့အချိန်မှာကျမတို့က CRPH ကိုထောက်ခံတယ်ပေါ့ CRPH ကိုထောက်ခံတယ်အဲနောက်ပြီးတော့ဒီခုလက်ရှိစစ်ကောင်စီကိုလည်းကျမတို့ကဘုံမကြောက်ပေါ့နော်ကျမတို့ဆက်ပြီးတော့ဒီအမေကြီးကိုထောက်ခံသေးလို့လုံးဝကျမတို့ကမှ CDM မှာပြင်ညာထားတဲ့အတိုင်းပါပဲအဲအဲ့ဒါကြောင့်မို့လို့ကျမတို့ကယူဆတယ်ပေါ့နော်အဲဒီ CRPH ကိုသူကထောက်ခံတဲ့အခါမှာတက်မှတ်ထားတဲ့ဆွေးကြားချက်တွေအတိုင်းပေါ့နော်အဲ့ဒါကြီးအဲ့ဒါကျမတို့ဆောင်ရွက်နေလို့ပဲကျမတို့
ဟုတ်ကဲ့တကယ်တော့ဒီပြောကြမယ်ဆိုရင်ဟိုအနာသိန်းစစ်ကောင်စီပေါ့နော်သူတို့ဟာတရားဝင်ဆိုရမဟုတ်ဘူးလို့ပြည်သူလူထုကတော့ဒီအခုအမားတို့ CDM လောက်တဲ့လူတွေကတော့တတ်မှတ်ထားတာဖြစ်တယ်နောက်တစ်ဖက်မှာလည်း CR page လို့ခေါ်တဲ့ဒီယာယီဆိုရဖက်ထားမိတာဖြစ်နေတော့သူတို့ရဲ့ဒီအမားတို့ဘောဒီဟိုယာတူးကဖြုတ်တဲ့စာလို့ပေါ့နော်အလုပ်ဖြုတ်တဲ့စာထုတ်တယ်ဆိုတာတော့တကယ်တော့တရားဝင်တယ်လို့အမားတို့ဒီနေ့မှခံစားရတာ
ကျမတို့ကတော့ရှင်းတာပေါ့နော်ကျမတို့ရဲ့အစိုးရဒီဒီကအစိုးရဒီတို့သမားရေးဦးဝင်းဦးဝင်းရဲ့ဦးဆောင်ရဲ့ကျမတို့ရဲ့နိုင်ငံသားရေးဝင်ကြီးလက်ထက်တာဝန်ခံပုဂ္ဂိုလ်တွေဖြစ်တဲ့ပေါ့ကတ်ဆီဝန်ဒါတော့ကျမတို့ရဲ့ပြောမယ့်အစိုးရဖြစ်တဲ့ကျမတို့လည်းစားကြမှုလို့ပဲဟိုအစိုးရရဲ့အမိတ်အောက်မှာပဲကျမတို့လိုက်လာမယ်ဆိုရက်ဒီရွှေချက်နဲ့ပဲကျမတို့ကစီဒီအမ်ကိုဟိုပါဝင်ဖြစ်သွားတာပေါ့နော်ဒါကြောင့်မို့လို့အခုချိန်မှာတော့ဒီအဲခုလက်ရှိအာနာအကြောင်းရဲ့ဒီစစ်တပ်ကိုဆိုလို့ရှိရင်အဲသူကဖွဲ့စည်းပုံအခြေခံဥပဒေနဲ့လည်းတိုက်ခိုက်ခြင်းရှိဘူး။ဒါကြောင့်မို့လို့ကျမတို့ကတရားဝင်ဆိုရခြင်းနဲ့တော့ကျမတို့တတ်မှတ်လို့မရနိုင်ဘူးပေါ့နော်။ဒါကြောင့်မို့လို့အခုကျွန်ကြားချက်တွေအားလည်းပဲအဲဒီသဘောတရားရဲ့အောက်မှာပဲသူတို့လုံးဆရာရှိတာကိုဆက်လုပ်နေသူကတော့ပြန်ကြားရတယ်။အဲကျမတို့ကတော့ဒါတရားဝင်ဆိုရအနေနဲ့ကျမတို့ခံစားလို့မရဘူးပေါ့နော်
။ဟုတ်ကဲ့ခင်ဗျာ။အဲ့တော့ဒီအခုလိုမျိုးစာထုတ်လိုက်တဲ့အတွက်ရောအမားတို့ဒီစီဒီအမ်လှူရှာမှုကိုအတန်းကြာတစ်ခုဒီခြေကမ်းမှုရှိနိုင်မလားအမားတို့ရဲ့ဒီတွေးခေါ်မှုဒါမှမဟုတ်လုပ်ငန်းလှူဆောင်မှုတွေအပေါ်မှာဘယ်လိုများအကျိုးသက်ရောက်မှုရှိနိုင်မလဲ
။အဲအဲ့ဒါကတော့ကျွန်တော်ကတော့အများအတွက်ကိုတော့ကျွန်တော်ပြောတော့ပေါ့နော်။ကျွန်တော်ရဲ့တိုးချင်းရဲ့အမြင်နဲ့အခုတော့ဖြေထားချင်ပါတယ်။အဲကျွန်တော်တို့ဒီယုံကြည်ချက်ကိုမိမိရဲ့ယုံကြည်ရာအတွက်ကိုလှူတာဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုမျိုးဟိုအရေးယူဆောင်ရွက်မှုတွေကိုလည်းကျွန်တော်တို့တပူလေးရတယ်ဆိုတင်ပြီးတော့ဒီခါကျတော့စဉ်းစားထားပါတယ်။ငါထားတဲ့ကြောင့်ဒါနဲ့ဒီလိုအခက်အခဲတွေရှိနေတယ်လေကျမတို့ကဒီလူတွေအတွက်ကျမတို့နိုင်ငံအတွက်ဒါလို့ကိုလုံးဝမင်းဆိုရယ်ကျမတို့ရဲ့အသိစိတ်ကြောင့်လို့ကျမတို့ကထောက်ရုပ်ခဲ့တာပေါ့နော်။ဒါကြောင့်မို့လို့စီစီယာမှာကျမတို့လိုပဲအဲဒီဒီပါမှာရောဖြစ်စေဒီတွင်းမှာလည်းဖြစ်စေအကုန်လုံးကဒီလိုယုံကြည်ချက်တွေနဲ့လောက်တာဖြစ်တဲ့ကြောင့်မို့လို့ဒီအခက်အခဲတွေအကုန်လုံးတော့ဒါဆက်ရခံနေရတယ်ဆိုရယ်ဒီကတော့ဒီပိုင်းမှာရှိတယ်လို့ကျမတို့ယုံကြည်ပါတယ်
။အခု CDM ဆက်လုပ်နေတဲ့ဝန်ထမ်းတွေကိုဗာများပြောချင်တာရှိပါသလဲခင်ဗျာ။
ကျွန်မထပ်ပြီးပြောချင်တယ်ဆိုလို့ရှိရင်တော့အဟိုဒီအခုနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေမှာဆိုလို့ရှိရင်ကျွန်မတို့ရဲ့ဝန်ထမ်းတွေကအသက်တမ်းကိုအခရာကြပါတယ်ကျွန်မတို့ရဲ့ဝန်ထမ်းတွေဒီအဲဒီတည်သူဝန်ထမ်းအခြေအနေရဲ့ညင်ချက်ကြည့်ပြီးပါဒါမှကကျွန်မတို့နိုင်ငံမှာအခုဖြစ်နေတဲ့တွေ့ထက်တာရုပ်ကိုဒီတရားမျှတနှိမ့်ဆက်တာတွေအကုန်လုံးကတက်တာတော့မှာပါဒါထားကြမှုလို့လဲကျွန်မတို့ကအခုရဲ့ဒီနေရာကိုရဲ့ဒီငွေကြီးရဲ့ဒီအလုပ်တွေပါတဲ့အကုန်လုံးကျွန်မတို့ဆော့ပြီးတော့မတော်ဒီလိုပဲရဲရဲရင်းနဲ့ကျက်တည်ပေးခဲ့တာပါ။အဲဒါကြောင့်မလို့ခုလက်ရှိဒီဒီဂရီစီဒီအမ်မပါဝင်နိုင်တဲ့အကြောင်းမျိုးနဲ့ဟိုပါပေါ့နော်။ရုံးကန်နေကြတဲ့ဝန်ထမ်းတွေကိုလည်းရဲရင်ပေးပါ။ဒီလိုရဲ့မျက်နှာကြည့်ပေးပါလို့ကျွန်တော်တို့မိတ္တရဲ့ခံစားပါတယ်
။အခုချိန်ထိစီဒီအမ်မှာပါဝင်တဲ့တန်ရုံးဝန်ထမ်း30ရှိနေတာမှာဘာလိမျိုးကဝန်ထမ်း2ဦးနဲ့ဒီရောက်မှရှိတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအသံကြီးဦးကျော်မိုးထွန်းတို့3ဦးသာယာရုကဖယ်ရှားခံရသေးတယ်လို့ဆိုပါတယ်။ဒါပေမဲ့ဂျပန်မှာရှိတဲ့မြန်မာတန်ယုံကနေစီဒီအမ်မှာပါဝင်လာတဲ့ဝန်ထမ်း2ဦးကိုအဆောင်အကျမပါပဲတာမကြီးကအပြင်ပေးမထွက်သလိုအပြင်ကလူတွေနဲ့လည်းဆက်သွယ်ခွင့်မပြုဘူးလို့ဒီဝန်ထမ်းအနေနဲ့နေဆက်သူတွေက VOA ကိုပြောပါတယ်
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့တိုင်းတိုမီတာတို့အပြင်စမတ်ရိုဗီယိုမြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ families.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီစမတ်ရိုရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabermesechannel ဖြစ်ပါတယ်။စလုံးပေါင်းက voabermesechannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabermese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabermese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabermese ဖြစ်ပါတယ်။ VOA American တန်ရုပ်တန်နဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။VOA မြန်မာပိုင်းစီစဉ်တွေကိုမြို့တော်ဝါရှင်တန်ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့ဗြိတိန်နိုင်ငံဆိုင်ရာမြန်မာတန်မတ်ကြီးဦးကျော်စွာမင်းနဲ့ဆက်သွယ်မေးမြန်းထားတာကိုထုတ်လွှင့်ပေးချင်ပါတယ်။ထောင်ဆန်းစုကြည်အစိုးရကသူ့ကိုခန့်အပ်ထားတာဖြစ်တဲ့အတွက်ဗြိတိန်နိုင်ငံဆိုင်ရာမြန်မာတန်မတ်ကြီးအနေနဲ့ဆက်လက်ပြီးတော့တာဝန်ယူထမ်းဆောင်သွားမှာဖြစ်တယ်လို့တန်မတ်ကြီးဦးကျော်စွာမင်းက VOA ကိုပြောပါတယ်။မိုင်းအင်ဂျင်နိုင်ငံတန်မတ်ကြီးဦးကျော်စွာမင်းကိုဆက်သွယ်မေးမြန်းထားပါရဲ့ရှင်။
အခုဆိုရင်ဒီတမတ်ကြီးရဲ့ဒီကြေညာချက်ပေါ့နော်ဒေါက်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်ကိုလွတ်ပေးဖို့ကြေညာချက်ထုတ်ပြန်လိုက်တယ်နောက်ပြီးတော့ဒီဒေါက်ဆန်းစုကြည်အစိုးရကပဲပေါ့နော်ကိုယ့်ရဲ့အစိုးရအနေနဲ့ဆက်လက်လက်ခံထားတယ်ဆိုတဲ့ကြေညာချက်ထုတ်လိုက်တဲ့အပေါ်မှာစစ်တပ်ဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီဘက်ကနေပြီးတော့လေပြန်ပြီးတော့တုံ့ပြန်တာပေါ့နော်ဒီတမတ်ကြီးကိုအခုနေပြည်တော်ကိုပြန်ခေါ်လိုက်တဲ့အပေါ်မှာတမတ်ကြီးဘယ်လိုတုံ့ပြန်ပါလဲရှင
်ဟောဟုတ်ကဲ့ခင်ဗျာကျွန်တော်ပြောခဲ့သလိုပါပဲကျွန်တော်ကနိုင်ငံဝန်ထမ်းဖြစ်ပါရဲ့ကျွန်တော်တို့ဝန်ထမ်းစည်းကမ်းတိုင်းကျွန်တော်ကသမ္မတကြီးကိုခန့်ထားတဲ့ကျွန်တော်သမ္မတကြီးရဲ့ဝတ္တရားရကျွန်တော်ဝန်ထမ်းစည်းကမ်းရကျွန်တော်ဟလာကျွန်တော်လိုက်နာဆောင်ရွက်ပုံမှာဖြစ်ပါတယ်
အဲ့တော့ဝန်ထမ်းစည်းကမ်းရဆိုတော့သမ္မတကြီးအနေနဲ့ဆက်ပြီးတော့တာဝန်ထမ်းဆောင်ပါလားရှင
်ဟောကျွန်တော်ဥစ္စာဘုလုံးကျွန်တော်နိုင်ငံရေးဝန်ကြီးတာတုံ့ပြန်ကြရချက်ကကျွန်တော်ကိုပြန်ခေါ်တယ်လို့ပြောတာလေကျွန်တော်ကိုပြန်ခေါ်တယ်လို့ပြောရဲဆိုတော့ကျွန်တော်ကိုဥစ္စာအလုပ်ထုတ်တာမှမဟုတ်တာကျွန်တော်ကဝန်ထမ်းတယောက်အနေနဲ့ပြန်ခေါ်တဲ့အချိန်မှာဝန်ထမ်းစည်းကမ်းအရကျွန်တော်တတ်မှတ်ထားရရှိပါတယ်အဲ့ဒါမင်းကြီးကျွန်တော်လေ့လာကြည့်ပါဦးတန်တမာတယောက်ကကိုယ်နိုင်ငံကိုပြန်လဲဆိုဘယ်လိုအချက်လက်တွေနဲ့ဟလာကိုက်ညီပြီးတော့ပြန်ရလဲဆိုတော့အဲ့ဒါကျွန်တော်တော့အသေးစိတ်မရှင်းပြရပါဘူးခင်ဗျာ
တမတ်ကြီးတော့အခုဒေါက်ဆန်းစုကြည်အစိုးရရဲ့ညွှန်ကြားချက်အတိုင်းဆက်လုပ်သွားမယ်အနေထားမှာပေါ့နော်တန်အမတ်တဦးအနေနဲ့ဒီမြမရေးကိုနိုင်ငံတကာနဲ့ဘယ်လိုဆက်ဆံဆောင်ရွက်သွားမလဲရှင
်ဟောဒီလိုပါခင်ဗျာဟိုနိုင်ငံတကာအတိုင်းဝိုင်းနဲ့နိုင်ငံတကာမရှိတဲ့အစိုးရတွေကိုကျွန်တော်ရဲ့လမ်းကြောင်းကိုကျွန်တော်သတို့ပြောပြရတယ်အဲ့ဒါတန်တမာနီးနဲ့ဖြည့်ရှင်းဖို့ပါအဲ့တော့တန်တမာနီးနဲ့ဖြည့်ရှင်းဖို့နိုင်ငံအတိုင်းဝိုင်းကလည်းတန်တမာနီးနဲ့ပဲဖြည့်ရှင်းဖို့အဲ့ဒါကိုကျွန်တော်ကတောင်းဆိုတော့ပါကျွန်တော်တောင်းဆိုတဲ့နေရာမှာကျန်တဲ့အကြောင်းတော့တခုမှမပေါ်အောင်ပြန
်ဒီအခုတန်မတ်ကြီးကဗြိတိန်နိုင်ငံဆိုင်ရာမြန်မာတန်မတ်ကြီးဆိုတော့အခုတန်မတ်အနေနဲ့ဆက်ရှိနေမယ်ဆိုရင်ဗြိတိန်အစိုးရရဲ့သဘောထားရောတန်မတ်ကြီးပေါ်ဘယ်လိုရှိပါလဲရှင်
အဲ့တော့ကျွန်တော်ပြောပြမယ်အဲ့ဒါအေး UK ရဲ့အထုတ်ကြခြင်းမဟုတ်ဘူးလေအဲ့ဒါတကမ္ဘာလုံးကသံတမန်စည်းကမ်းရှိတယ်ဒီသံမကြီးကိုသူ့သက်ဆိုင်ရာနိုင်ငံကခန့်အပ်ထားတယ်ဆိုရင်ဒီလက်ခံတဲ့နိုင်ငံကသံမကြီးဖြစ်သူတို့လက်ခံရမယ်အဲ့တော့မြန်မာနိုင်ငံအနေနဲ့ဒီသံမကြီးကိုထုတ်ပေးလိုက်ပြီဆိုရင်အဲ့ဒါဒီ UK နိုင်ငံကလည်းသူတို့သံမကြီးနေတယ်သူတို့လက်ခံကြမရှိဘူးလေအဲ့ဒါကကျွန်တော်တို့မြန်မာနိုင်ငံရဲ့စည်းကမ်းမှမဟုတ်တာတကမ္ဘာလုံးရဲ့စည်းကမ်းပဲလေအဲ့ဒါအရှင်းရှင်းလေးပေါ့
အခုဆိုရင်မြန်မာနိုင်ငံမှာပေါ့နော် CRPH ဥဆောင်ပြီးတော့ဒီ CDM အမိတ်မနာခံရေးအကြမ်းဖက်လှုပ်ရှားမှုတွေကိုလှုပ်ဆောင်နေတဲ့နေရာမှာပေါ့နော်ဒီအစိုးရဝန်ထမ်းတွေပါဝင်လာတယ်နောက်အခုတန်တမန်ဝန်ထမ်းတွေလည်းပါဝင်လာပါတယ်ဒီနိုင်ငံတကာမှာရှိတဲ့မြန်မာတန်ယုံကတန်တမန်ဝန်ထမ်းတွေပါဝင်လာတဲ့အပေါ်မှာတတ်မှတ်ချက်သဘောထားဘယ်လိုရှိပါလဲရှင
်ကျွန်တော်တန်တမန်ရှိတဲ့မြန်မာတန်ယုံဝန်ထမ်းတွေပါဝင်လာတော့ကျွန်တော်မသိဘူးခင်ဗျာသို့တော်လည်းပဲကျွန်တော်ပြောခဲ့တဲ့အတိုင်းပါပဲအဲ့ဒါဝန်ထမ်းတွေအားလုံးကလာစီကန်ရှိတယ်သူတို့စီကန်ရှိတယ်သို့တော်လည်းပဲ ပါဝင်နေမှာပါဝင်ဆိုတာကတော့သူတို့ရဲ့ကူစားပေါ့နော်ကိုယ်ပိုင်ဆုံးဖြတ်ချက်ပါပဲကျွန်တော်နဲ့မဆိုင်ဘူးလေကျွန်တော်အားလုံးသူတို့လုံလို့မမြင်ရမှာဟိုပြောလို့မမြင်ရတာဒါသူတို့ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်ဖြစ်ပါတယ်တမတ်ကြီးကုလို့ဆုံးဖြတ်လိုက်တယ်ဆိုရဲဒီကြေညာချက်နဲ့ပတ်သက်လို့တမတ်ကြီးနဲ့ဒီမိသားစုရဲ့လုံခြုံရေးကောက်ဆိုရင်ရတယ်အနေထားထိခိုက်မှုတွေရှိပါလ through a diplomatic protection group ပါလူတွေကကျွန်တော်တို့ရဲ့ဘုံတန်ရုံအားလုံးကကွယ်ပေးနေတာလေကျွန်တော်တို့ရဲ့မှာမဟုတ်တာကျွန်တော်ဘာမှအဆိုးရွားမရှိပါဘူ
းတမတ်ကြီးတကယ်လို့ရှေ့ဆက်ပေါ့နော်လုပ်ငန်းစဉ်တွေဆက်ပြီးတော့တာဝန်တွေကိုထမ်းဆောင်တဲ့နေရာမှာရောကျမတို့နည်းနည်းလေးတေချာအောင်မြေကြီးကြရတာကတော့အခုလို့ဟိုမြန်မာနိုင်ငံမှာဒီတောင်ဆန်းစုကြည်နဲ့ဒီတမရဦးဝင်းမြင့်တို့ကိုပေါ့နော်ဟိုတမရဖြစ်ဆက်ပြီးထားရှိတဲ့ဒီပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH နဲ့ဒီလိုပူးပေါင်းဆက်ဆံသွားမယ့်အနေထားရှိလာပေါ့နော်အဲ့လိုမျိုးဒီဥမာဒီမြန်မာနိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာတမတ်ကြီးဒီဥကြုံမိုးထိုးနဲ့ရောပူးပေါင်းဆက်ဆံဖို့ရှိလာပေါ့နော်ဘယ်လိုဆက်လုပ်ဖို့ရှိလဲရှင
်အမိုင်းအင်ဂျင်နီမိုင်းအင်ဂျင်နီကျွန်တော်တို့သဘောတူညီကြတဲ့အချက်တွေမှာအဲ့ဒီမင်းကောင်မပါဘူးဖြေပြတယ
်ဆိုတော့တမတ်ကြီးနေနဲ့အခုလိုဒီဒေါ်ဆန်းစုကြည်အယက်သားအစိုးရကိုဒါဒီကိုရဲ့အစိုးရအဖြစ်ပေါ့နော်ဒီထုတ်ပြန်ချက်ပေါ့နော်ဒေါက်ဆန်းစုကြည်နဲ့တမရဦးဝင်းမြင့်တို့လွှတ်ပေးဖို့ဆိုတော့ဒီကြေညာချက်ကိုတမတ်ကြီးအဲ့လိုထုတ်လိုက်ဖို့ပေါ့နော်ဆုံးဖြတ်ရတဲ့အကြောင်းရင်းပါပါလဲရှင
်ပထမဆုံးချက်ကတော့ကျွန်တော်ပြောတဲ့အတိုင်းပါပဲ BBC မှာကျွန်တော်ပြောတာတွေပထမဆုံးချက်ကမြန်မာနိုင်ငံမှာနှလားလူတွေတည်နေကြတယ်ကျွန်တော်လုံးဝစိတ်မကောင်းဘူးအဲနောက်တစ်ချက်ကဒေါက်ဆန်းစုကြည်ကကျွန်တော်ကိုတမတ်ကြီးပြင်နဲ့ခန့်ထားတယ်အဲ့ဒါအခုချိန်ဒီသူတန်းပြီမှာစိတ်ကောင်းဆိုလို့ပြည်စားတယ်စားရဲချိန်ကစပြီးတော့2016ကနေပြီးတော့2021ဇန်နဝါရီ30ရက်နေ့ကျွန်တော်တာဝန်ပေးထားတယ်လေအဲ့ဒါကျွန်တော်ဆက်ပြီးတော့နားခံနေတာပဲအဲ့ဒါလေးကျွန်တော်ပြောပြီးသားပဲနောက်ချက်ကကျတော့ကျွန်တော်တို့ဟုတ်လားသမရာကြီးနဲ့ဟုတ်လားကျွန်တော်ဆုံးဖြတ်ပေးပါဆိုတော့ဒါငင်းငန်းဆိုတာဖြေရှင်းဖို့ကျွန်တော်ကတိုင်ပင်ပြောတာအဲ့ဒါဆိုဝဲဝဲမှာအပြည့်ရှိတယ်အဲ့ဒါကကျွန်တော်တို့ဝါရှင်တန်ဒီစီမှာလည်းမရှိဘူးနယူးယောက်မှာလည်းရှိဘူးလန်ဒန်မှာလည်းမရှိဘူးကျင်းပြောင်းလည်းမရှိဘူးအဲ့ဒီစကရဝိုင်းဒီနေပြီးတော့မှရှိတယ်အဲ့ဒါကိုဟိုဆောက်ပါနော်တန်တမာနီးရတန်မကြီးဖြစ်တဲ့အတွက်ကြောင့်မို့ညနိုင်မှလို့ကျွန်တော်တိုက်တွန်းခြင်းဖြစ်ပါအ
ဲ့လိုညနိုင်မှုအစ်စ်ရောက်ဖို့တန်မကြီးနေနဲ့ဘာတွေဆက်ပြီးတော့ဆောင်ရွက်ပေးနိုင်မလဲရှင
်ကျွန်တော်ကတန်မကြီးဖြစ်တဲ့အတွက်ကြောင့်မို့တန်တမာနီးရဖြည့်ရှင်းရမယ့်ကိစ္စတွေကျွန်တော်အားလုံးဆောင်ရွက်ပေးနိုင်ပါမယ
်မင်းအင်ဂျင်နိုင်ဆက်တွေ့မိမြင်ထားရပါရှင်အခုတော့မြန်မာစစ်ကောင်စီပြပအကျိုးဆောင်ငှားရနံနဲ့ပတ်သက်တဲ့သတင်းကိုထုတ်လွှင့်ပေးချင်ပါသေးတယ်။မြန်မာစစ်တပ်အုပ်ချုပ်ရေးကောင်စီကအမေရိကန်နဲ့နိုင်ငံတကာကိုစီယုံပေးဖို့ကနေဒါနိုင်ငံအခြေစိုက်အကျိုးဆောင်အဖွဲ့ကိုဒေါ်လာ200,000နဲ့ငှားရမ်းခဲ့တာကမထီရောက်နိုင်တဲ့အပြင်ပြောင်းပြန်စိုးကြိုးပါတည်ရောက်နိုင်တယ်လို့သုံးသပ်မှုတွေရှိနေပါသေးတယ်။မြန်မာစစ်ကောင်စီအတွက်အမေရိကန်ကိုစီယုံပေးဖို့အစ္စရေးနယ်ပွားကနေဒါနိုင်ငံသားအာရီဘန်မနာရှိထူထောင်ထားတဲ့ Dickens and Madsen ကုမ္ပဏီကိုငှားရမ်းစေခိုင်းတဲ့အတွက်တရုတ်နဲ့ဆက်ဆံရေးတောင်ထိခိုက်နိုင်တယ်လို့လည်းသုံးသပ်သူတွေကပြောပါတယ်။အပြည့်အစုံကိုကိုဝင်းမင်းကပြောပြပေးပါရှင်
။ဟုတ်ကဲ့အခုလိုအကျိုးဆောင်ငှားရမ်းမှုကကနေဒါအစိုးရရဲ့မြန်မာပေါ်တံခတ်ပိတ်ဆို့မှုဥပဒေအပြင်အမေရိကန်ဥပဒေနဲ့ပါညှိနှိုင်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်ရဲ့လူမှုစီးပွားဆိုင်ရာတမ်မကြီးဟောင်းကယ်လီကာရီကဆိုပါတယ
် In his registration papers with the Department of Justice here in the
American တရားရေးဝန်ကြီးဌာနမှာသူမှတ်ပုံတင်ထားတာအတွက်မြန်မာစစ်အုပ်စုကပေးမဲ့လစာကိုအခုလောလောဆယ်သူလက်ခံလို့ရမှာမဟုတ်ဘူးဆိုတာကိုသူသိထားပါတယ်။ဘာလို့လဲဆိုတော့ American နဲ့ Canada တန်ခတ်ပိတ်ဆို့မှုဥပဒေတွေထဲမှာအခုလိုလစာမျိုးကိုလက်ခံဖို့ပိတ်ပင်ထားတာပါ
။ဒါအပြင်မြန်မာတန်မှုဟောင်းနဲ့စစ်ထောက်လိုင်းရဲ့ရာရှိဟောင်းဦးအောင်လက်ထွက်ကလည်းဒီငှားရမ်းမှုကထိရောက်မှုမရှိဘူးလို့အရင်အတွေ့အကြုံတွေနဲ့ရှင်းပြီးရှင်းပြပါတယ်
။အောင်မြင်မှုကတော့လောကရနိုင်စရာအကြောင်းမရှိပါဘူး။ဟိုကျွန်တော်တို့ခစ်ပေါ့လေ2001ကနေ2003ထိDCI ဆိုတဲ့ဒီ lobby group တခုကိုကျွန်တော်တို့ငားရမ်းပြီးတော့မှတုံးခဲ့ပါတယ်အဲ့ဒီချိန်တုန်းကဒေါ်လာ4သိန်းလောက်တုံးခိုက်တယ်အဲ့ဒါကိုတော့ကျွန်တော်တို့မြန်မာနိုင်ငံဆိုင်ရာဝါရှင်တန်တမကြီးဦးလင်းနိုင်ငံကနေပြီးတော့မှလုပ်ရတဲ့အနေအထားမျိုးရှိပါတယ်အဲ့ဒီချိန်တုန်းကလည်းဒီလိုပါပဲဟိုတရုတ်ကိုသူတို့ကြိုက်ပါဘူးအမေရိကန်နဲ့ပေါင်းညီပါတယ်ဆိုတာအနေအထားမျိုးနဲ့ချင်းကပ်ခိုင်းပါတယ်အမေရိကန်နေနဲ့ဆက်ပြီးတော့သူတို့ကိုဖိအားမပေးပါနဲ့ဆိုတဲ့အနေအထားမျိုးနဲ့ဟိုချင်းကပ်ခိုင်းခဲ့ပါတယ်ဒါပေမဲ့တကယ်တော့အမေရိကန်နိုင်ငံမှာအစိုးရရောအောက်လွတ်တော်ရောအထက်လွတ်တော်များစုဟာမြန်မာပြည်သူလူထုဘက်ကရှိတဲ့အတွက်ဒီလိုချင်းကပ်မှုကနောက်ဆုံးအ အော်မြင်းတို့ကြောင့်မလို့အဆုံးသတ်ခဲ့ရတဲ့အနေအထားမျိုးရှိပါတယ်။ဒီနေ့မှာအရင်အခုလိုအကျိုးဆောင်ဖွဲ့ငါရန်ခဲ့တာအဆုံးသတ်ခဲ့ရပုံကိုလည်းဥအောင်လင်းထွက်ကနောက်ပိုင်း2003ဒီပိုင်းကိစ္စပြီးသွားတဲ့နောက်ပိုင်းမှာလုံးဝကျက်စီးသွားတဲ့သဘောမျိုးရှိပါတယ်။ကျွန်တော်တို့အဲ့ချိန်ကတော့သမရဘုတ်စတက်တက်ဆိုတော့ရီပပ်ဘလစ်ကန်နဲ့ပတ်သက်တဲ့ဒီလော်ဘီဂရုပပေါ့ဗျာ။ဒါ
This is nothing more than armed robbery.
မြန်မာစစ်တပ်နဲ့ကရင်အမျိုးသားလူမျိုးရေးတပ်မတော် TNL တို့ကြားပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အကြောင်းကိုတင်ပြပေးပါမယ်။မန်အင်းမှသတင်းပေးပို့ထားပါရရှင်
။ကရင်ပြည်နယ်ဖအံကော့ဂရိတ်နဲ့ဘဟုတိုင်းနဲ့ကပ်နေတဲ့ကြောက်ကြီး၊တနင်္လာရီတိုင်းဒဝယ်နဲ့ကက်လျက်ရှိနေတဲ့မြို့နယ်တွေမှာထောင်နဲ့ချီရှိတဲ့လူလူဆန္ဒပြပွဲတွေရှိနေပြီးမြို့ပေါ်လမ်းမကြီးတွေကိုတက်လို့မရအောင်တားဆီးပိတ်ဆို့မှုတွေရှိနေကြောင်းကရင်သတင်းစင်ရဲ့အမှုဆောင်အက်ဒီတာချုပ်နန်းဖောကီကပြောပြပါဗျ။
ဟိုအကော့ပရိတ်မြောက်ဒီတော့အဆက်လမ်းမရှိရလားအတော့လမ်းကျောတစ်ခက်တစ်ချက်ဆိုတော့ကော့ပရိတ်ချောင်းပိုင်းပေါ့ကော့ပရိတ်ချောင်းပိုင်းဆိုရှင်တော့လမ်းမတန်းဟိုဘက်တစ်ဖက်ကမြို့ထဲကိုကော့ပရိတ်ဟိုတယ်မပြေဖို့လဲတော့နေတော့ဒီကျေးကြီးရပြီးတော့တားဟာဆောင်းနေရရှိတယ်ပေါ့လေဆောင်းနေရတာကတော့ဒီမနက်ကဘောနာအရှိဘက်ချောင်းတာမြောက်ဒီမြို့နယ်ကိုပြောအောင်အဲ့ဘက်ကဒီသားခံနေရတော့သူတို့ကနေပြီးတော့အတိအကျပြီးရတာကတော့တနည်းရပေါ့နော်ဒီလေးကကိုမရောက်ဖြစ်တနည်းရမှာလဲတင်းနေအဲ့ဒီရဲတွေစတာလေးလို့ဆိုရင်လူတို့ရေးတက်ဖွဲ့ရှိတာဟိုရေးနဲ့စစ်သားတွေပါဝင်လဲအဲ့လိုမျိုးကြီးဟိုတက်ဖွဲ့နေရာရောက်တဲ့ခါကျတော့လည်းအဲ့လိုမျိုးနဲ့တားဆီးခံရတယ်။ဘာမှတော့ဟိုအစမ်းသမှုကြီးဖြစ်ခဲတာတွေတော့မရှိတော့မရှိတော့တားဆီးခံရလို့ရှိတယ်ဆိုတော့သူတို့ကဆက်သွားတယ်။ကြောက်ကြီးမျိုးနဲ့ထဲမှာရှိတဲ့အာခြေရောက်အုပ်စုခုနှစ်စုပေါ့နော်အဲ့တဲအုပ်စုခုနှစ်စုထဲမှာရွာပေါင်း20လောက်ကဒီသခံဒီပေါ့နော်အဲ့ဒီသခံတွေကအဲ့ဒါဆန္ဒထုတ်ဖို့လေသူတို့သူ့ပေါင်းကြီးတက်ကတော့ခမန်ကြီးကတော့3000မီဘာလောက်ပေါ့နော်သူတို့အဲ့ဒါနေပြီးတော့ရွာသူတို့ရွာဒီကနေပြီးတော့မြို့ပေါ့ပေါ့ကြောက်ကြီးမြို့ပေါ့သူတို့ချစ်တဲ့ဆန္ဒပြောင်းလို့ပြတော့လာတဲ့ခါကျတော့ဟိုအဟန့်တာတော့တုံပေါ့နော်အဲ့ဒါကြောင့်သူတို့ကမြို့ပေါ်တော့မတက်တော့ဘူးနဲ့သူတို့လူစုတန်
းတနင်္လာရီတိုင်းနဲ့ဤရဲ့နေရာမှာတော့မနေ့ကဆန္ဒပြပွဲကိုလက်နက်ကင်ထားတဲ့ KNU တပ်သားတွေကရှိကနေဥဆောင်ပြီးထွက်ပေးနေတာတွေရှိရလို့လဲဆိုပါတယ်
။ဟိုရွာသားတွေရွေးရှိရမဟုတ်ဘူးနဲ့ဒီKNU ဘက်ကဟိုနေပြီးတော့အဲ့မှာလေးရှင်းမကြည့်ရတာအဲ့မှာ uniform နဲ့မဟုတ်ဘူး uniform အနက်နဲ့အရှိကနေပြီးတော့ဟိုက
ဒီရင်သွားထားနေပြီးတာမျိုးလေးဒီကတော့သွားတော့အရှိနဲ့ပြီးပေါ့နော်အဲ့လိုမျိုးလေးတော့ဟိုကတ်လုပ်ပြီးတဲ့သုံးပေါင်းယူနဲ့ပါဝင်နေတာမျိုးတော့တွေ့ရတယ်။ဒီပြီးနေတွင်မှာဆန္ဒပြဝေဒီတာမကစစ်တပ်တွေထိန်းချုပ်ရနေရာတချို့မှာလည်းလက်နဲ့ကြည့်ကြတာတွေရှိတယ်လို့လည်းဒေတာကန်တွေစီကသိရကြောင်းကိုလည်းပြောပြပါတယ်။ဟာစစ်တပ်နေ့တုံးရလေးလားအဲ့ဒီဝင်နေဦးလေ
ကျန်တဲ့ဒီကြရလို့အဲ့လိုမျိုးပေါ်တော့ဟိုမှာနေကန်လက်တဲ့တင်လာမျိုးရှိတယ်အဲ့လိုမျိုးကြီးတော့ပြောတာရှိတယ်တော့လည်းအတီမပြုတ်နိုင်ဘူးသူရှိတာစစ်တပ်ဝင်နေအခုမြန်ကလေးတွေဆက်ရုံရရလဲသူ့ဖန်ရနေပဲဆိုတာဆိုတော့အဲ့ဒါလည်းရှိတယ်ပေါ့သောမြန်ကလေးတွေကမှတော့ဖန်နောက်ပဲကန်မြန်ကလေးတွေကမှတော့စစ်တပ်နေရာတွေရှိတယ်လေခရင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့အပြစ်ခတ်ရဲ
ကျွန်တော်တို့ခေတ်ပေါ့လေနှစ်ထောင်ရှစ်ခြေကလာအတွင်းကရင်ပြည်နယ်မှာပြစ်ခတ်မှုဖမ်းဆီးမှုတွေအနည်းငယ်သာရှိပေမဲ့တေဆုံးနာမျိုးတွေတော့မရှိသေးပါဘူးရှင်မအေးပါပါရှင်အခုဆက်ပြီးတော့မြန်မာအရေးတုံးသက်ချက်အစီအစဉ်ကိုအလှည့်ပေးကြပါမယ်မြန်မာနိုင်ငံမှာတမရကိုဖမ်းချုပ်ပြီးအာဏာသိမ်းထားတဲ့စစ်တပ်ကောင်စီကသူတို့ရဲ့လုပ်ရဟာ 2018年7月12日，由于苏亚迪的派出所来批了派出所的意思，故追究了他。这派出所的这一下被了批决，多难买的嘞！罗老师，前面那里的谢安娜，对某三件录像目，阿宝马哥也看了难买的啦。他如果这样录到心里去，有几面的有叫三大路，所以等待检查查办的先。
ဒီနေ့ခင်ဗျာကျွန်တော်ဒီနေ့ဒီနေ့ဆွေးနွေးခြင်းအကြောင်းကတော့မြန်မာနိုင်ငံဖွဲ့စည်းပုံနဲ့ပတ်သက်တဲ့ကိစ္စဖြစ်ပါတယ်အခုချိန်မှာအာဏာသိမ်းထားတဲ့စစ်တပ်ကလည်းသူတို့ဟာ2008ဖွဲ့စည်းပုံအခြေခံဥပဒေအရလုပ်ဆောင်နေတာဖြစ်တယ်လို့ဆိုရဲတစ်ချိန်တည်းမှာပဲ CRPH ကလည်းပဲသူတို့ဖွဲ့စည်းပုံအခြေခံဥပဒေတရားပြန်လည်ပြီးတော့ရေးဆွဲမယ်လို့ဆိုပါတယ်ဆိုတော့ဒီနှစ်ခုကြားမှာ Lolosnya constitutional crisis kemarau ya, presiden saya jadi apa ni barai? Tapi jauh belu sisi melalui, belu terbawa yang melalui, sunyi jenuh cepat. Permau zon setiap bagas duluan, nampaknya presiden yang lulus orang jenuh cepat, sura ke jauh belu sorang ada time mereka. Kalau
lulusan saya dua raba, dua mubau. Presiden cikang udin malah lulu, jiru bagai kau bawa ni, kau punya agan sunyi, kita ini biar biar dia.
constitutional government ဒီမှာ constitutional government ဖြစ်ဖို့အတွက်ပြည်ပုံတရားတော်ဒူတာပေါ့ So CRPH
ကလည်းပဲသူတို့အခုခါမှာအစိုးရဖွဲ့တယ်လို့ဆိုပါတယ်ဆိုတော့သူတို့ကလည်းဖွဲ့စည်းပုံအခြေခံမရှိတော့လောလောဆယ်2008အခြေခံနဲ့တက်နေတဲ့ဖွဲ့ပဲတော့ရှင်သူတို့လည်းဒီလိုပြအဲ့ဒီအခြေခံဥပဒေမှာပါလောဆိုတာလူရင်ကျင်းတွေလိုက်တာဒါလူမိုက်တွေလူရန်ကားတွေလက်နက်နဲ့အုပ်စိုးမဲ့လူရတော့ဘယ်တော့မှမလိုက်နိုင်ဘူးအတိတ်သမိုင်းကိုကျွန်တော်နည်းနည်းပြောချင်တယ် 1986年嘛，五年尾啊，安娜回来的，看见了。就看那那弟弟，这个屋里没洗碗呢，呕出来了呀！哎，你看嘛，这个屋里洗嘛，呕出来嘛，把人家说嘞，真难保吧？我讲，如果要叫人保，喏，咱们国家超过啊，可能是里边咯，五年尾啊，超过啊，可能是那个嘛，这个屋里出来了，就摔了一地了，下面的呕出来了呀！超过啊，身上洗掉了的啥？超过啊，可能是那个屋里。 ဖြတ်သိမ်းလိုက်ပြီးတော့တခါတို့စစ်တပ်ကပဲဆက်အုပ်ချုပ်တယ်အဲ့ဒီတော့ဒီဥပဒေကိုဒီမာနလာလို့ဟာမျိုးတော်မှာပဲเนาะမလို့မယူသေးမလေးစားတဲ့သူတွေကိုကျွန်တော်တို့လူရင်ကြီးရတယ်ပြောဒါဒါကြီးကိုဖက်ပြီးတော့ဒါကြီးမရှိရင်တော့ငါတို့ကအုပ်ချုပ်မရဘူးဒါကြီးမရှိလို့ရှင်တော့မဖြစ်ဘူးဆိုပြီးတော့အဲ့လိုလုပ်နေဆိုရင်ကျွန်တော်တို့ကအရှုံးဖြစ်သွားတယ်ဟုတ်ကဲ့အဲ့ဒီဟာတော့မလို့
ဒီအကြက်တဲ့ဟုတ်တယ်လို့ကျွန်တော်ကတော့မယူဆပါဘူးခင်ဗျာဟုတ်ကဲ့
တချို့ကအဲ့ဒါကိုထောက်ပြနေတော့ဟာခြေခံဥပဒေစီရင်နေပဲလို့လုပ်ပြီးတော့အစိုးရဖွဲ့မယ်ဆိုတာပြောနေရတာကြတော့ပါဆိုတော့အဓိကဒီနေရာမှာခြေခံဥပဒေစီရင်မစီရင်ဆိုတာတဲ့အာဏာသိမ်းရတဲ့အစိုးရကိုသူတို့အတူရှင်းပြနေမယ်ဆိုရင်အဓိကဘယ်ဟာကိုအားထားပြီးတော့လုပ်ရမလဲတခြားလူတွေတော့မသိဘူးကျွန်တော်ကတော့အတော်အမြင ဒီ CRB ဆက်ခေါ်မယ်ပေါ့ NLD အစိုးရဆိုတော့ပြည်သူလူထုကတခဲနဲ့ရွေးချယ်တင်ရောက်ထားပြီးတော့စစ်တပ်ကလည်းပထမအတိမပြုပြီးသားစီဝင်ရုပ်တွေနိုင်ငံသားကလည်းအလေးလာကဲခတ်ပြန်တဲ့အတိမပြုပြီးသားအဲ့ဒါဘာမှအငင်းပွားစရာမရှိဘူးတစ်နှစ်လုံးရှိအခြေကဥပဒေနဲ့ညင်ညွတ်တယ်ဒီရွက်ကဘက်ကော်မတီအဆုံးပြတ်ကအပြီးပြတ်ပဲအဲ့လောက်ရှင်းလင်းပြတ်သားနေတဲ့ခါကြီးကိုအမဟုတ်ဘူးကျွန်တော်တို့တော့ဖဲဝိုင်းလို့ပေါ့ဗျဖဲရိုက်ပြီးတော့ရှုံးတဲ့အခါမှာအမြောင်တော့ဘယ်မှာဆိုက်တော့မင်းတို့မထနိုင်။ဘာပြားရိုက်မယ်ဆိုတော့ဟာခဏမှကုန်းနေပြီဆိုတော့ငါအကျွေးထိုးမယ်အကျွေးအကျွေးအသူရှောက်နေမပေးဘူးနားရဲကုန်းယူမယ်ဗျာ။အဲအဲ့ဒီလိုဖြစ်နေတဲ့ဟာမျိုးတော့ကျွန်တော်တို့ကတိတ်ကြီးကြဲကြဲပေါ့ဗျာ။စဉ်းစားနေမယ်ဆိုရင်ကျွန်တော်တို့ပဲရှုံးမှာပဲ
။အဲ့တော့အဲ့ဘယ်လိုလုပ်ပြီးရရှိကိုဆက်ကြမလဲ။စစ်တပ်ကတော့သူတို့တစ်နှစ်အတွင်းမှာသူတို့2008ဥပဒေမှာလည်းပြဋ္ဌာန်းထားတဲ့ဒီကာကွယ်ရေးဥပဒေကိုအာဏာလွှဲပြီးတစ်နှစ်အတွင်းဒီကဘွေးချင်းပါပြီးတော့ပြန်လွှဲပေးရမယ်ဆိုတော့သူတို့အဲ့တိုင်းလုပ်မယ်လို့ပြောထားပါတယ်ဆိုတော့အခုပဲတလကျော်လာခဲ့ပြီ2လတည်းရောက်လာခဲ့ပြီနောက်ဒီလိုနဲ့အချိန်ဆွဲပြီးတော့သူတို့သတ်မှတ်ထားတဲ့အချိန်ကိုရောက်သွားနိုင်သလားသူတို့ဘုတ်ဒီကြားထဲမှာတစုံတရာစောစောကဥတီမင်းပြောတဲ့လူလူရွေးကောက်တင်ရောက်ထားတဲ့အစိုးရဘက်ကဘယ်လိုထွက်ပေါက်ရရှိနိုင်ပါသလဲ
အာဒီဟာအခုပဲနိုင်ငံကထောက်ခံမှုကြီးအခင်းနဲ့ရနေတယ်လို့ပဲပြေဝင်မှလည်းပဲဗျာတိုက်ပွဲကိုတိုက်နေတာတော့အဓိကတော့ NLD ပဲပြေးလိုက်တဲ့ပြည်သူတွေနဲ့ဝန်ရံသူတွေဟာလာသူရဲ့ပါသမီတွေဖြစ်တဲ့ generation Z တွေသူတို့တွေတိုက်နေတာဗျအတိုင်ရတာလေပါတီအာဏာပြအိုက်ရေးဒါလည်းသူတို့ဘာမှရှုပ်ထုတ်ထုတ်လို့မရှိဘူးအဲ့ဒါကိုကြံတဲ့လူတွေဝန်ရံကြတာဝန်ရံကြတာပေါ့ဗျာပြီးတော့ရန်ကုန်တမျိုးထဲမှာပြတာမဟုတ်ဘူးတပြည်လုံးပြတယ်NLD ပါတီရဲ့ရွေးကောက်ပွဲအနိုင်ရတဲ့ရက်လက်ကတပြည်လုံးကိုလွှမ်းခြုံတာဗျ။သူ့ရဲ့ပါတီဝင်တွေအမှတ်တရတပြည်လုံးမှာရှိတယ်။သူ့ထောက်ခံတဲ့သူကတပြည်လုံးမှာရှိတယ်။အဲ့ဒီလူတွေကနေပြီးတော့ရင်ရွေးကောက်ပွဲအနိုင်ရတဲ့ပါတီကိုအာဏာပြန်အယူအဓိကအလုပ်နဲ့ခါမှာတပြည်လုံးတိုက်ပွဲကြီးတိုက်နေတာ။ကျွန်တော်တို့ပါဝင်လာတော့2008အခြေခံဥပဒေကိုဖျက်သိမ်းမှဖြစ်မယ်။ဒီဥပဒေရှိနေသမျှတော့မဖြစ်ဘူး။တော့ဆီအနာရှင်ပြန်သိမ်းဖို့လမ်းမွန်ပေးတယ်လို့ပဲဖြောင်းမှာပဲ။ဒါကြောင့်မလို့ကျွန်တော်တို့ကဒီတိုက်ပွဲကြီးကိုဝင်အောင်ဆင်နွှဲရတာ။တော့တော့ကျွန်တော်တို့နဲ့ NLD ရဲ့လုံးဝပြိပကံဖြစ်ဘူး။အတူတူပဲဘုံရံမျိုးကိုတိုက်တဲ့နေရာမှာအတူတူပဲ။ဒါကြောင့်မလို့ CRB ဆိုပေါ်တယ်။ NLD ရဲ့တိုက်ပွဲပြူဝါရီကအောင်မြင်မယ်။လုံးဝအနိုင်ရမယ်လို့ကျွန်တော်တို့ကတော့ကြုံကြည်ပါတယ်ဗျာ
။ဒါမဲ့ဥပဒေကိုဘီယုံဆိုင်ဘူးဆိုရဲစစ်တပ်ကလည်းပဲသူတို့ကလက်နက်ရှိတယ်အခုလည်းပဲဒီလူတွေရဲ့ပြောနေတာကိုနိုင်ငံတကာထောက်ခံတယ်ပြည်သူတရားလုံးထောက်ခံတယ်နောက်ပြီးတော့အပြစ်မဲ့တဲ့တကယ် generation Z ကလေးတွေကလည်းပဲသိတ်တနာစရာကောက်ပါတယ်သူတို့စွန့်စားပြီးတော့အသေးခံနေရတယ်ဒီဟာတွေကိုသူတို့စီရင်တာနဲ့လက်နက်အင်အားနဲ့တင်းခံနေရဆိုတော့ဒီဟာကိုဘယ်လိုထိုးဖောက်နိုင်မလဲဆိုတာအဓိကစဉ်းစားစရာလို့ထင်ပါတယ်ဒီညမှာဖြစ်နိုင်ပါမလားဒီအချိန်သူတို့ရွေးကောက်ပွဲလှုပ်လာမယ်ဆိုပြီးတော့လှုပ်လာခဲ့ရင်သူတို့လိုလားတဲ့ပါတီတချို့ကလည်းပဲအနာမသိခင်ကပဲသွားတွေးထားတဲ့ပါတီတွေကလည်းရှိနေတယ်။သူတွေနဲ့ပဲတွေးပြီးတော့အခုရွေးကောက်ပွဲကော်မရှင်ကိုပြန်ဖွဲ့ဖို့ပါညာ။နောက်ပြီးတော့ဒီ PR စနစ်ကိုကျင့်သုံးဖို့ပါညာလေးစံတွေပြစ်လာတယ်ဆိုတော့အဲ့ဒီအချင်းဆွဲနေတာနဲ့ကိုအဲ့ဘက်ကဖြစ်မသွားနိုင်ဘူးလားအဲ့လိုရတဲ့က။ဒါကိုစဉ်းစားမိရပါ။ဟု
တ်ကျွန်တော်လည်းအဲ့လိုစဉ်းစားတာပေါ့ဗျာ။အလေးနဲ့စဉ်းစားခဲ့တာ။ဒါကျွန်တော်အစိုးတစ်ခုတင်လိုက်ပြီးတယ်ဗျာ။အနာသိင်းကြီး၄ရက်လောက်ကြာတယ်။ခင်ဗျားတို့စစ်အာဏာရှင်ကဘယ်တော့မှချော့မှာမဟုတ်ဘူးလူတပ်ဖို့လည်းဝင်မလေးဘူးဒါကြောင့်မလို့ဂျာဒီယာအစိုးရတရက်ကိုပြန်လဲပြီးတော့ဖွဲ့ရမယ်အဲ့ဂျာဒီယာအစိုးရတရက်မှာလာစစ်အာဏာရှင်လည်းမပါနဲ့ယူကောက်ဘွေအနိုင်ရတဲ့ပါတီတွေလည်းမလုံးဝမပါနဲ့စိတ်မဲနေပဲပါတနည်းတွင်ယူကောက်ဘွေလုတ်ပြီအဲ့ပြီးတော့မှအခြေခံဥပဒေကိုနောက်မှပဲဆိုးပေါ့ဗျာအဲ့ဒါအဲ့တော့ယူဒီဂျာဒီယာအစိုးရဆိုတာမျိုးကရွေးကောက်ပွဲမှာဝင်တဲ့ပါတီတွေဝင်လို့မရဘူးဗျ။အဲ့လိုအဆိုပြုတဲ့အခါမှာကျွန်တော်ဝိုင်းကန့်ကွက်ကြတဲ့သူအများကြီးပေါ်လာတယ်။အဲကျွန်တော်လူချင်းနေပေါ့ဗျ။အာခမောက်စာကျွန်တော်တို့နိုင်မဲ့တိုက်ပွဲဒီတိုက်ပွဲကြီးကကျွန်တော်တို့နိုင်ကိုနိုင်ရမဲ့တိုက်ပွဲကြီးပါ။ဆရာဘလို့အဆိုပြုလိုက်တာလေဗျ။အပြားစင်းသားပြပါအောင်လို့ပြောတဲ့အခါမှာကျွန်တော်အဲ့ဒီဟာကိုယာယီရက်ထားတယ်ဗျ။ကြက်တယ်ကျွန်တော်ကတော့အမတန်စိုးရင်သိနေတယ်။အခုခမောက်ပြောသလိုတွေးပြီးတော့ဂျာလန်တကူချပေးတာဘယ်လိုလဲကျွန်တော်တို့ကတစ်ဖြည်းဖြည်းတိုက်ပွဲကိုရင့်လာတဲ့အခါမှာအခု23ရက်ဖြစ်လာတဲ့အခါမှာဒီတိုက်ပွဲကိုနိုင်မှဖြစ်တော့အစစ်ကကြီးလည်းမရတော့ဘူးမနိုင်လို့မရတော့ဘူးဆိုတာကျွန်တော်လုံးဝယုံကြည်ပြီးတာမိတ်ကလည်းချလိုက်ပြီညာနော
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးကျွန်တော်စိုးရင်ရက်တစ်ခုကိုကျွန်တော်ပြောချင်ပါသေးတယ်အဲ့ဒါသောသောကပြောတဲ့
ဒီဒုံဒီရှိလူကြီးလူကောင်းတွေနိုင်ငံပြုသူခွင့်ပေါ်လေအင်္ဂလိပ်လိုဗမာလိုပြန်ရတာစတိတ်မန့်ဆိုတာအဲ့လိုပုံကိုယ်တွေနဲ့ဖွဲ့စည်းထားပြီးတော့တကယ်မှန်ကန်တဲ့ဖွဲ့စည်းပုံအခြေခံဥပဒေတရားရေးဆွဲပြီးတက်လာသည့်တိုင်အောင်စစ်တပ်ဆိုတဲ့ဟာကသူတို့လက်နက်ရှိနေစုပေါင်းရင်သူတို့ပြန်သိမြင်သိမှာပဲထိုင်းမှာပဲကြည့်ပါဗျာ ထောင်932ရဲ့တကယ်ဥပဒေပညာရှင်တွေတရားမျှတသောရေးဆွဲကြတယ်အဲအဲ့ဒီဟာကိုလည်းပဲနောက်ပိုင်းမှာစစ်တပ်ကပြန်ဖြတ်ပြီးတော့မကြိုက်ဘူးဆိုပြန်သိမ်းသွားတာပဲဗျာဆိုတော့စစ်တပ်ဆိုတာကဖွဲ့စည်းပုံဥပဒေဘယ်လောက်ပဲကောင်းနေကောင်းနေစစ်တပ်အင်အားကြီးနေသမျှကတော့ဒီတံပြားထဲမှာပြန်ရောက်နိုင်တယ်ဆိုရဲစိုးရင်စိတ်ထဲရှိနေဗျာအဲ့ဒါကဘယ်လိုမြင်ပါလဲ
အလုံးဝဆုံးနေနေတာပေါ့ရတရားလာတိုင်းလုံးမှန်တယ်အကျော်ရင်အောင်ကျော်နေဦးတယ်တော့ကျွန်တော်လက်ကထည့်စင်တာလို့ကြာပါအဲ့ဒါတော့တခြားမဟုတ်ဘူးဗျစစ်တပ်ကတော့လုံးဝပြန်ပြီးတော့ကြောင်းရလိမ့်မယ်သို့တော်သူတို့ကအာဏာခံရပေးရတယ်အဲ့ဒါပြည်သူလူထုဆန္ဒနဲ့ပြည်သူလူထုကဘဝတူခြင်းမအတူမဲ့ဒါတော့အများဆန္ဒနဲ့ဆုံးဖြတ်ပေါ့ကျွန်တော်ကသူတို့ကိုဂရန်ဒီပေးရမယ်ဗျနော်ဘုလားကြားပြအစ
ဖြစ်ပြီးတော့အချိန်ကမှုတွေဖြတ်သိမ်းတာကိုလက်ခံနောက်ထပ်မှာဥပဒေမှာတော့ဖက်ဒရယ်ဒီမိုကရေစီနိုင်ငံဖြစ်မယ်တိုင်းရင်းသားတွေအကောက်ခုံစီချူချင်းတဲ့ကိုယ်ပိုင်အုပ်ချုပ်권ရရတဲ့အာဏာခံချက်ပေးရမယ်နောက်တစ်ခါကျွန်တော်တို့စစ်တပ်ကိုလက်လင်းနေတဲ့ချိန်စစ်ဘုတ်ကြီးကြောက်မယ်ဘုတ်ကကျွမ်းချီကောစတန်နဲ့အလှကြအုပ်ချုပ်မယ်ဆိုတဲ့ပုံစံကြီးအမေရိကလိုရယ်ဂျွိုင်းချီက
ကျွန်တော်တို့ကတမတော်ကြီးဖြစ်အောင်ပြန်ပြင်ရမယ်အဲ့အားတွေကိုစစ်တပ်ကလက်မခံတော့ဘူးဆိုရင်တော့ကျွန်တော်ဆက်တိုက်ဖို့ကလွယ်လို့မရှိတော့ဘူးအဲ့အားမလို့အခုကျွဲကူးရေးပါဒီလိုလိုကအတိုက်နေတာအသက်တွေအသေးစားနေတာကိုကျွန်တော်လည်းမကြည့်ရပေမဲ့လို့ဒီတိုက်ပွဲကြီးကိုနိုင်အောင်တိုက်မယ်ဆိုတဲ့စိတ်ကနေထောက်ခံနေပါတယ်ခင်ဗျာ
In accordance with the understanding reached among the members of the council, I shall take it that the members of the Security Council agreed to the statement which will be issued.
ညွေကောင်စီဖော်ဝင်ရဲ့သဘောတူညီချက်အရဆုံးဖြတ်ချက်ကိုတရားဝင်တည်ပြုလိုက်တဲ့အကြောင်းလက်ချအုပ်ထားဖြစ်တဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီး Linda Thomas Greenfield ကပေါ်ထူးနေမှာပဲပြောဆိုလိုက်တာပါ။ဗြိတိန်နိုင်ငံကရေးသားတင်ဆက်တဲ့ဆုံးဖြတ်ချက်မူကြမ်းမှာအစောပိုင်းလုံးကထည့်သွင်းထားတဲ့ဆက်အနာသိမှုပေါ်ရှုတ်ချတယ်ဆိုတဲ့အသုံးအနှုန်းနဲ့ဆက်လက်ရေးယူလို့ဆောင်မဲ့ကိစ္စတွေကိုတော့တရုတ်၊ရုရှား၊အိန္ဒိယနဲ့ဗီယက်နမ်နိုင်ငံတွေကကောက်ကွက်ထားကြောင်းဆုံးဖြတ်ချက်တွေကနေချန်ထားခဲ့ရတယ်လို့လည်းတန်တမန်တိုင်ဝမ်ကိုကူကပ်ပြီးရိုက်တာသတင်းကဖော်ပြပါရယ်ဖေဖော်ဝါရီလတရနေ့မှာစစ်တပ်ကအာဏာသိမ်းလိုက်တာကိုငြင်းချစွာကန့်ကွက်ဆန္ဒပြနေသူတွေကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေကအကြမ်းဖက်နေနေမှုကြောင့်ထိရိုက်တိုက်စုံမှုတွေတိုးလာနေချိန်မှာပဲလူညွေးကောင်စီမှဆုံးဖြတ်ချက်ချဖို့လက်ခံလိုက်တာပါလူညွေးကောင်စီရဲ့ဆုံးဖြတ်ချက်ကမြန်မာစစ်အာဏာပိုင်းပေါ်တက်ရောက်မှုရှိမယ်လို့မျှော်လင့်ကြောင်းလဲကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုကူတာရက်စ်ကပြောဆိုလိုက်ပါတယ်ဆန္ဒပြပွဲတွေပေါ်နှိမ်နှင်းမှုတွေကြောင့်တိုက်စုံသူဖြစ်အတည်ပြုနိုင်သူ68ယောက်ရှိတဲ့အကြောင်းလဲကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူစတီဖင်ဒူချာရစ်ကဗိုလ်ထူးနေဒင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ဒီမနက်ကမစစ်တပ်ကနာသိမ်းလိုက်တဲ့လူရဲပေါ်အမေရိကန်ပြည်သူကနောက်ဆက်တွဲအရေးယူတဲ့အနေနဲ့တမတော်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့သားသမီးနှုန်းနဲ့သူတို့ထိန်းချုပ်ထားတဲ့ကုမ္ပဏီ၆ခုကိုပိတ်ဆို့တံခတ်အရေးယူလိုက်ပါတယ်။အာဏာသိမ်းမှုမှာအဓိကတာဝန်ရှိတဲ့မြန်မာစစ်ကောင်စီရဲ့တားပစ်သူအောင်ပြည့်စုံ၊သမီးပြည့်သူခင်သေးသမွန်နဲ့သူတို့ဦးဆောင်လုပ်ကိုင်နေတဲ့ကုမ္ပဏီ၆ခုကိုအရေးယူလိုက်တဲ့အကြောင်းအမေရိကန်ဗန်ဒါရေးဝန်ကြီးဌာနကဗိုလ်ထူးနေမှာပဲကြေညာလိုက်တာပါ။ဒီမနက်ကမဒီမိုကရေစီနီးချရွေးချယ်တင်မြှောက်ထားတဲ့အစိုးရကိုဖယ်ရှားပြီးအာဏာသိမ်းတဲ့လုပ်ရည်နဲ့အာဏာသိမ်းမှုကိုဆန့်ကျင်တဲ့အနေနဲ့ငြိမ်းချမ်းစွာဆန္ဒပြသူတွေကိုရရဆက်ဆက်တပ်ဖြတ်တဲ့လုပ်ရည်အတွေ့တုံ့ပြန်တဲ့အနေနဲ့အရေးယူခဲ့တာဖြစ်ကြောင်းလည်းထုတ်ပြန်ခြင်းမှာဖော်ပြထားပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးခဲ့ရပါရှင်။ဒီကနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။
ညပိုင်း9နာရီကနေ10နာရီအစီအစဉ်လေးကိုတော့လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190ကနေထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ပက်ထရစ်ဒေယာဖြစ်ပါတယ်။ VOA အစီအစဉ်လေးကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America.